Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2016ခုနှစ်ဇန်နဝါရီလ23ရက်စနေနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မအရှာဖုံပါ။ဒီနေ့ညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်
။မင်္ဂလာညချမ်းပါသောတာရှင်များရှင်။ဒီကနေ့ညပိုင်းသတင်းတွေကိုကျွန်မနန်းလောင်နဲ့အတူကုချောချောသိန်းတို့ကကြီးညာပေးမှာပါ။ဆီးရီးယားနိုင်ငံတွင်နိုင်ငံရေးအပြောင်းအလဲတွေဖြစ်လာဖို့ဘယ်လိုရှေ့တိုးလှုပ်ဆောင်မလဲဆိုတာကိုအမေရိကန်နဲ့သူ့ရဲ့ပင်လယ်ကွေ့မဟာမိတ်နိုင်ငံတွေကနအူးအနေနဲ့ရှင်းရှင်းလင်းလင်းဆွေးနွေးပြီးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကပြောပါရယ်။ IS အစွန်းရောက်အကြမ်းဖက်သမားတွေကိုတိုက်ခိုက်ချေမှုန်းဖို့အီရတ်နဲ့ဆီးရီးယားနိုင်ငံတွင်အမေရိကန်ကြီးသက်သားတွေဆက်လက်ထားရှိဖို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကတောင်းဆိုလိုက်ပါရယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားကြရမှာပါရှာဖောင်ရင
်။ကောင်းပါပြီရှင်။အစွန်းရတဲ့လက်ထက်မှာအားကောင်းတဲ့တရားရင်မှန်တိုင်းရှိလာဖို့အတွက်ဥပဒေပြုရေးခဏနဲ့တရားစီရင်ရေးခဏတွေမှာပြင်ပြောင်းလဲမှုတွေလုပ်ဖို့လိုအပ်တဲ့အကြောင်းနဲ့ပတ်သက်ပြီးကြားကြရမှာကတော့
တရားဥပဒေစိုးမိုးရေးကိုပြောတဲ့အခါမှာကျမတို့တရားမျှတတဲ့ဥပဒေကိုရှိရတဲ့လုံမသွားလို့မရပါဘူး။ဘလောက်ပဲကျမတို့ကဒီဘက်ပိုင်းမှာလုံးဝဥပဒေကိုနိုင်ကမျှတမှုနဲ့ import လေးဆိုရင်ဘလုံးမ
တရားဥပဒေဆိုင်ရာတိပညာပေးတင်နှံတွေပို့ချပေးနေတဲ့ဒေါ်လှလှကြီးပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒါပြင်ကချင်ပြည်နယ်ဘက်ကမူရစေဝါပြဒနာအကြောင်းနဲ့အပတ်စဉ်ခဏဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဦးဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုကြိုသိန်းတို့ကပြောပြပေးပါဦးရှင
်ဆီးရီးယားနိုင်ငံအတွင်းနိုင်ငံရေးအပြောင်းအလဲတွေဖြစ်လာဖို့ဘယ်လိုရှေ့တိုးပြီးတော့လှုပ်ဆောင်မလဲဆိုတာကိုအမေရိကန်နဲ့သူ့ရဲ့ပင်လယ်ကွေ့မဟာမိတ်နိုင်ငံတွေကကနအူးအနေနဲ့ရှင်းရှင်းလင်းလင်းဆွေးနွေးပြီးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကပြောပါရယ်။ Saudi Arabia ကအရာရှိတွေပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ရေးကောင်စီအဖွဲ့ဝင်တွေနဲ့တွေ့ဆုံပြီးစနေနေ့မှာ Saudi မြို့တော် Riyadh ကနေ Mr. Kerry ကအခုလိုမှတ်ချက်ပေးပြောဆိုသွားတာပါ။ဆီးရီးယားအရင်းနဲ့ပတ်သက်လို့ပထမအကြော့အဖြစ်နောက်သတင်းပတ်အတွင်းဂျနီဘာမှာဆွေးနွေးပွဲတရက်ကျင်းပဖို့ရှိပါရယ်။ကုလသမဂ္ဂဦးဆောင်တဲ့ဒီဆွေးနွေးပွဲပြီးမှဆီးရီးယားအရေးနိုင်ငံတကာအထောက်အကူပြုအဖွဲ့ဝင်တွေချက်ချင်းတွေ့ဆုံကြဖို့တဘောတူထားတယ်လို့လည်း Mr. Kerry ကပြောပါရယ်ဆီးရီးယားပြည်တွင်အပြောင်းလဲလုပ်ဖို့ဆိုတဲ့ကိစ္စအမှန်တကယ်အကောင့်ထဲပေါ်လာဖို့လုပ်ငန်းရပ်တွေရှေ့ဆက်တိုးတွားတာကိုလိုလားပါတယ်လို့ Kerry ကပြောပါရယ်ကုလသမဂ္ဂကကမကရအချင်းပါပေးတဲ့ဒီဆွေးနွေးပွဲဖြစ်မြောက်ရေးအတွက်ပါဝင်ကြတဲ့ဆီးရီးယားအရေးနိုင်ငံတကာအထောက်အကူပြုအဖွဲ့ဝင်တွေထဲမှာကမ္ဘာ့အင်အားကြီးနိုင်ငံတွေဖြစ်တဲ့ Saudi Arabia, Iran နဲ့ American နိုင်ငံတို့ပါဝင်ပါရယ်
ကနေဒါနိုင်ငံမှာထိုင်တန်းကျောင်းတစ်ကျောင်းနဲ့နိုင်ငံမြောက်ပိုင်းဆက်စကချီဝင်ရက်ကအဘူရီဂျင်ဒေသခံတိုင်းရင်းသားတွေနေတဲ့နေရာတစ်ခုမှာတနတ်သမားတစ်ယောက်တောက်တာနေကဝင်ပစ်တာကြောင့်၄ယောက်သေဆုံးပြီး၂ယောက်ထဲမှာနေတဲ့ဒဏ်ရာရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဆွစ်ဇာလန်နိုင်ငံဒေါဗော့စ်မှာရောက်နေတဲ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကလူ၅ယောက်သေတယ်လို့အစိုးရမှပြောပေမဲ့ရက်တပ်ဖွဲ့က၄ယောက်သေတယ်လို့နောက်ပိုင်းမှပြန်ပြင်ပြောပါတယ်။တန်ရာရှိသူကိုထိန်းသိမ်းထားပြီလို့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကပြောပါတယ်။ကေဗင်ဂျန်ဗီယဲကသူ့ရဲ့အသက်23နှစ်အရွယ်သမီးဖြစ်သူကျောင်းဆရာမှလုပ်နေတဲ့လူတစ်ယောက်လည်းတနတ်သမားပြစ်လို့သေဆုံးသွားတဲ့အကြောင်း AP သတင်းဌာနကပြောပါရယ်တနတ်သမားကိုကျောင်းပြင်ဘက်မှဖမ်းမိခဲ့တယ်လို့ကနေဒါမြင်းစီရက်တပ်ဖွဲ့အကြီးကမော်ရင်းလီဗိုင်းကပြောပေမဲ့တနတ်သမားရဲ့ကိုယ်ရေးအသေးစိတ်အချက်အလက်တွေကိုတော့မပြောသေးပါဘူးဖြစ်ကမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးတာတွေစတင်လုပ်ကိုင်တဲ့အဆင့်ပါပဲရှိသေးတဲ့အတွက်သေဆုံးသွားသူတွေရဲ့အသေးစိတ်အချက်အလက်တွေကိုလီဗိုင်းကမပြောသေးပါဘူ
း IS အစွန်းရောက်အကြမ်းဖက်သမားတွေကိုတိုက်ခိုက်ချေမှုန်းဖို့အတွက်အီရတ်နဲ့အီရန်နဲ့ဆီးရီးယားနိုင်ငံတွင်အမေရိကန်ကြီးသက်သားတွေဆက်လက်ထားရှိဖို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကတောင်းဆိုလိုက်ပါရယ်။အမေရိကန်သက်သားတွေဟာဒေသခံသက်တွေရဲ့ကြွမ်းကျင်မှုအပေါ်အားထားရလိမ့်မယ်လို့လည်းဆွစ်ဇာလန်နိုင်ငံ Davos မြို့မှာကျင်းပတဲ့ကမ္ဘာ့စီးပွားရေးညီလာခံမှာ CNBC ရုပ်မြင်သံကြားဌာနနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုအတွင်း Mr. Carter ကပြောဆိုသွားပါရယ်။ဒေသခံသက်တွေရဲ့စွမ်းရည်တွေတက်လာပြီးစိတ်ဓာတ်တက်ကြွလာအောင်မျှဟာဗျူဟာတကြချီကပ်လုပ်ကိုင်နေပါရယ်။တဟာအကြမ်းဖက်သမားတွေကိုဖယ်ရှားရှင်းလင်းလိုက်တဲ့နေရာတွေကိုတင်ပိုက်တဲ့အတွေ့အကြုံမျိုးအမေရိကန်သက်သားတွေမှာရှိပေမဲ့လို့နိုင်ငံခြားတပ်ဖြစ်နေတဲ့အတွက်လှုပ်ရကိုင်းရတာခက်ခဲနေတာကြောင့်ဒေသခံတပ်တွေရဲ့စွမ်းရည်လိုအပ်တယ်လို့ Mr. Carter ကပြောပါရယ် IS တွေကိုတိထက်မကပိုးပြီးတိုက်ခိုက်ချေမှုန်းဖို့နိုင်ငံအတော်များများကိုလည်း Mr. Carter ကတိုက်တွန်းသွားပါရယ်ဒီနိုင်ငံတွေက IS အကြမ်းဖက်သမားတွေကိုလက်တွေ့မဟုတ်ဘဲနဲ့ဆာရွက်တွေပေါ်မှာအတိကထားတိုက်ခိုက်နေတာလို့လည်းကာကွယ်ရေးဝန်ကြီး Mr. Carter ကထပ်တွင်ပြောဆိုသွားပါရယ်သတင်းနှစ်ပတ်အတွင်းကာကွယ်ရေးဝန်ကြီးအတော်များများနဲ့လည်း Mr. Carter တွေ့ဆုံဖို့ရှိပါရယ်
တူရကီနိုင်ငံမှာရောက်နေတဲ့အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့မှာတူရကီသမ္မတဝန်ကြီးချုပ်တို့နဲ့တွေ့ဆုံပြီးတဲ့နောက်ခီးစဉ်ကိုအဆုံးသတ်ပါမယ်။အစ္စတန်ဘူးမြို့တော်မှာရပ်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်ရီနဲ့တွေ့ဆုံချိန်တွင်လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အပေါ်တူရကီအစိုးရကနေနေတဲ့ကိစ္စမစ္စတာဘိုင်ဒန်ကဝေဖန်ပြောဆိုခဲ့ပြီးနောက်တစ်ရက်မှာတွေ့ဆုံမှာပါ။တူရကီအစိုးရဟာနမူနာကောင်းပြတဲ့လုပ်ရမျိုးမလုပ်ဘူးလို့မစ္စတာဘိုင်ဒန်ကပြောပါတယ်။သတင်းမီဒီယာကဝေဖန်ရေးသားတာတွေကြောင့်နှောက်ယှက်တာဒါမှမဟုတ်သတင်းထုတ်တွေကိုထောင်ချတာ အင်တာနက်လွတ်လပ်ခွင့်ကိုတင်းချုပ်ပြီး YouTube တို့မဟုတ် Twitter လိုလူမှုဆက်သွယ်ရေး website တွေကိုပိတ်ပစ်တာပန်ကြားလွှာတစ်ခုကိုလက်မှတ်ရေးထိုးလို့ပညာရှင်တစ်ထောင်ကျော်ကိုနိုင်ငံတော်သစ္စာဖောက်ပြမှုနဲ့ဆွဆွဲတာတွေဟာဒေသတွင်းမှာပြသဖို့လိုအပ်နေတဲ့နမူနာလုပ်ရအမျိုးအစားမဟုတ်ဘူးလို့ Mr. Biden ကပြောပါတယ်IS စစ်သွေးကြော်တွေကိုတက်ခတ်နေတဲ့ Syria Guard ပြည်သူ့စစ်အဖွဲ့ PYG လက်နက်ကင်တွေမကြသေးခင်ကအောင်မြင်မှုရခဲ့တာကိုအမေရိကန်ကတားဆီးပေးဖို့တူရကီအစိုးရကတောင်းဆိုထားချိန်မှာပဲ Mr. Biden တူရကီကိုသွားတာပါ Syria Guard ပြည်သူ့စစ်အဖွဲ့ဟာတူရကီတပ်ဖွဲ့တွေကတက်ခတ်နေတဲ့ PKK တပ်ပုံတွေနဲ့အခြေဆက်ရှိတယ်လို့တူရကီအစိုးရကဆွဆွဲထားပါတယ
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00နာရီကနေ10:00နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအိုအမေရိကန်အတန်းကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဆော်ဒီအာရေဗျနဲ့အီရန်နိုင်ငံတို့အကြားဆက်ဆံရေးတိုးတက်ကောင်းမွန်လာဖို့ဆော်ဒီကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီတိုက်တွန်းသွားမယ်လို့ခန့်မှန်းရပါတယ်။ဆူနီမွတ်စလင်အများစုရှိတဲ့ဆော်ဒီနိုင်ငံနဲ့ရှီးအိုက်မွတ်စလင်တွေကြီးစိုးရာအီရန်တို့ကပြိုင်ဖက်နိုင်ငံတွေအဖြစ်တည်ရှိနေကြတာပါ။အမေရိကန်နဲ့အီရန်တို့ရဲ့အကျဉ်းသားလဲလှယ်ရေးကိစ္စကိုအီရန်ရဲ့နျူကလ িয়ার သဘောတူညီမှုနဲ့ပတ်သက်မှုမရှိဖို့အရေးကြီးတယ်ဆိုတာကိုအမေရိကန်အစိုးရကခံယူထားတယ်ဆိုတာကိုလည်းဆော်ဒီအရာရှိတချို့နဲ့တွေ့ဆုံပြီးသတင်းထောက်တွေကိုမစ္စတာကယ်ရီကပြောဆိုသွားပါတယ်။ဆော်ဒီအာရေဗျနဲ့သူရဲ့ဆူနီမဟာမိတ်အတော်များများကအီရန်ကိုရံဖက်လို့သဘောထားနေကြသလိုလက်တလောသတင်းပတ်တွေအတွင်းနိုင်ငံဆက်ဆံရေးတွေတပြေးပြေးနဲ့ဆိုးဝါးလာနေတာလည်းဖြစ်ပါတယ်။အထင်ကရရှီးအိုက်ဘာလာရေးကောင်ဆောင်နီမာအယ်နီမာကိုဆော်ဒီအစိုးရကကွပ်မျက်လိုက်ပြီးတဲ့နောက်ဒီလအစောပိုင်းအတွင်းကန့်ကွက်ဆန္ဒပြမှုတွေထွက်ပေါ်လာပြီးအခြေအနေတွေပိုပြီးတော့ဆိုးဝါးလာတာလည်းဖြစ်ပါတယ်။ဒီလိုကွပ်မျက်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့အီရန်နိုင်ငံထဲကဆော်ဒီတန်ယုံကိုဆန္ဒပြသူတွေဝန်ရောက်တိုက်ခိုက်ခဲ့ကြပါတယ်။ဒီလိုရကြောင်းဆော်ဒီအပါအဝင်သူ့ရဲ့မဟာမိတ်နိုင်ငံတချို့ကအီရန်နိုင်ငံနဲ့တန်တမာဆက်ဆံရေးဖျက်တောက်လိုက်တာဒါမှမဟုတ်တန်တမာဆက်ဆံရေးအဆင့် short ချလိုက်တာမျိုးတွေလည်းဖြစ်ပွားခဲ့ပါတယ်
။တရုတ်အီရန်နှစ်နိုင်ငံဆက်ဆံရေးမှာကန္ဒါသစ်တရဖွင့်လှစ်ဖို့တရုတ်သမ္မတရှီကျင်းဖြစ်နေအီရန်သမ္မတဟက်ဆန်ရိုဟာနီတို့ကနှိုးဆော်လိုက်ကြပါတယ်။တရုတ်သမ္မတရဲ့အီရန်နိုင်ငံတရုတ်ဝန်ခီးစဉ်တွင်အခုလိုနှိုးဆော်လိုက်တာပါ။တန်တမာရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးချဲ့ဖို့ရည်ရွယ်တဲ့သဘောတူစာချုပ်18ခုလက်မှတ်ရေးထိုးပွဲကိုအီရန်သမ္မတဆိုင်တော်မှဒီကနေ့ကျင်းပတာမှာနှစ်နိုင်ငံခေါင်းဆောင်တွေတက်ရောက်ကြပါတယ်။နှစ်ဖက်အပြန်အလှန်ကုန်သွယ်ရေးတိုးမြှင့်ဖို့လည်းနှစ်နိုင်ငံကြားသဘောတူကြပါတယ်။မစ္စတာရှီဟာ14နှစ်တွင်အီရန်နိုင်ငံကိုပထမဆုံးချိန်သွားတဲ့တရုတ်သမ္မတတူပါပြီးပြည့်စုံတဲ့မဟာဗျူဟာမြောက်မိဖက်ဆက်ဆံရေးတည်ထောင်ဖို့နှစ်ဖက်သဘောတူကြတယ်လို့တရုတ်သမ္မတကပြောပါတယ်ဒီကနေ့နောက်ပိုင်းမှာတော့မစ္စတာရှီဟာအီရန်ခေါင်းဆောင်ကြီးအယာတိုလာအာလီခါမီနီနဲ့တွေ့ဆုံမှုရှိပါတယ်အီရန်ရဲ့နျူကလ িয়ার စီစဉ်ကိုပြစ်မှတ်ထားပြီးနိုင်ငံတကာကဒဏ်ခတ်ပိတ်ဆို့ထားတဲ့3နှစ်တာကာလအတွင်းမှာတော့မှပဲတရုတ်နိုင်ငံဟာအီရန်ရင်နံကိုဝယ်ယူတဲ့ထိပ်တန်းနိုင်ငံတစ်ခုဖြစ်ပါတယ်အခုဆိုရင်တန်ခတ်ရည်ရွယ်မှုတွေကိုရုပ်သွင်းလိုက်ပြီးဖြစ်ပြီးအီရန်ကအရင်နဲ့ထုတ်လုပ်မှုကိုတိုးမြင့်နေတာမို့ဆက်ဆံရေးနောက်ထပ်တိုးလာနိုင်ပါတယ်။အီရန်ကနျူကလ িয়ার အစီအစဉ်ကိုလျှော့ချတဲ့အတွက်အပြန်အလှန်အဖြစ်တန်ခတ်ပိတ်ဆို့မှုတွေရုပ်သွင်းရေးနိုင်ငံတကာရဲ့လှုပ်ဆောင်ချက်တွေမှာတရုတ်နိုင်ငံဟာအဓိကအခန်းကဏ္ဍတစ်ခုကနေပါဝင်ခဲ့တာပါ။
သတင်းပတ်နဲ့ချီကာလအတွင်းရင်းနှံဈေးတွေအမြင့်ဆုံးပြန်ပြီးတော့ဈေးတက်လာတာကြောင့်နစ်ဆာကရဲကဆောက်လို့ပထမဆုံးအကြိမ်ဖြစ်အမေရိကန်ရဲ့ stock ဈေးကွက်တွေတောက်ကြနေကအတက်နဲ့ဈေးပိတ်သွားခဲ့ပါတယ်။ကမ္ဘာစီးပွားရေးနှေးကွေးနေတဲ့အတွက်ဆုံးရှုံးမှုတွေရှိလာတဲ့အပေါ်ဆိုရင်မှုတွေရှိနေတဲ့အချိန်မှာပဲအမေရိကန် stock ဈေးကွက်နရက်ဆက်တိုက်ဈေးတက်လာတာလည်းဖြစ်ပါတယ်။နက်စကွာကလည်း300ခိုင်နှုန်းအထိဈေးသက်သွားသလို S&P အညွန်ကိန်းကလည်း200ခိုင်နှုန်းနဲ့ဈေးပိတ်သွားခဲ့ပါတယ်။ Dow Jones ကလည်း1.3ခိုင်နှုန်းနဲ့ဈေးတက်ပါတယ်။ရင်းနှံဈေးတွေတဖြည်းဖြည်းတက်လာတာကြောင့်ယင်းနေ့မြုံနှံသူတွေလည်းအားတက်လာကြပါတယ်။ဥရောပ stock ဈေးကွက်ကလည်းတောက်ကြနေကဈေးတက်လာတာကိုတွေ့ရသလိုအာရှ stock ဈေးကွက်ကလည်းတိတိတတ်တာထိုးသက်သွားခဲ့ပါတယ်ရှင
်။ American ပြည်တော်စု Washington မြို့တော်နဲ့အရှေ့ဘက်ကန်ယူရန်ဒေသတစ်ချောက်မှာနှင်းမုန်တိုင်းအပြင်းထန်ကျနေပြီးနှင်းတူ60စင်တီမီတာနှစ်ပေပတ်ဝန်းကျင်အထိကျမယ်လို့ခန့်မှန်းထားပါတယ်။အရှိဘက်ဒေတာစံတော်ကြီးစနေနေ့မနေ့အထိဆိုရင်ကိုပဲနှင်းတူကြထားတာဟာဆဲလက်မကြော်တော့ဖြစ်ပြီးတော့အခုတတိလည်းကြာနေလို့ပါပဲစနေနေ့တနေ့လုံးနှင်းဆက်ကြနေမဲ့ပြင်တနင်္ဂနွေနေ့အထိပါဆက်ကြသွားနိုင်တယ်လို့ခန့်မှန်းထားပါတယ်လေတိုက်နှုန်းကတနာယူကိုမိုင်30ကနေမိုင်50အထိနှုန်းနဲ့စနေနေ့ညနေပိုင်းအထိတိုက်ခတ်မယ်လို့ခန့်မှန်းထားကြောင်းဝါရှင်တန်မြို့တော်ဝန်မာရီယာဘောက်ဆာကပြောပါတယ်တန်နက်စီကင်တကီနဲ့မြောက်ကာရိုလိုင်းနာပြည်နယ်တွေမှာနှင်းမုန်တိုင်းနဲ့ဆက်နွယ်တဲ့ရင်မတော်တဆဖြစ်ရပ်တွေကြောင့်လူ9ယောက်ထဏ်မှန်းနဲ့သေဆုံးရပြီပါပြီအရှိဘက်ကံယူရန်ဒေသတစ်လျှောက်ပြင်းထန်တဲ့နှင်းမုန်တိုင်းကြီးတိုက်ခတ်နေတာကြောင့်လေရင်ခီးစဉ်ထောင်ပေါင်းများစွာကိုလည်းဖြတ်ထားရပါတယ်။ပြည်နယ်10ခုထက်မနည်းမှာအရေးပေါ်အခြေအနေတွေကြီးညာထားပါတယ်
။ ဂျပန်တို့ရဲ့အကူအညီကိုရယူပြီးတော့ British Colony တွေကိုအိန္ဒိယနိုင်ငံတွေကတိုက်ထုတ်ဖို့1940ခုနှစ်တွေအတွင်းအမျိုးရာသတ်မတော်ကိုတည်ထောင်ခဲ့သူလည်းဖြစ်လွတ်တော်အမတ်လည်းဖြစ်တဲ့ Subhash Chandra Bose တည်ဆောင်းမှုနဲ့ပတ်သက်လို့ထွက်ပေါ်နေတဲ့မိခွန်းတွေအဖြစ်ရှာဖို့အတွက်အစိုးရရဲ့လျှို့ဝှက်စာရွက်စာရမ်းတွေကိုအိန္ဒိယအစိုးရကစတင်ထုတ်ပြန်လိုက်ပါတယ်ဘော့စ်ရဲ့ဘဝနဲ့ပတ်သက်တဲ့လျှို့ဝှက်စာရွက်အထောက်အထားပေါင်း100ကျော်ကို Digital Mate တွေအဖြစ်ဝန်ကြီးချုပ် Narendra Modi ကစနေနေ့ကထုတ်ပြန်ပေးလိုက်တာပါဒါရီဟာ Post တေဆုံးမှုနဲ့တိုက်ရိုက်ပတ်သက်တဲ့တက်တီအထောက်အထားတွေတခုမှမဟုတ်ပဲအခြေအနေအရတွေ့ရတဲ့အဖြစ်အပျက်တွေကိုရာအိန္ဒိယအစိုးရကရရှိထားတာဖြစ်တယ်ဆိုတာကိုသူ့ရဲ့မိသားစုဝင်တွေကိုဝန်ကြီးချုပ် Modi ကအကြောင်းကြားပေးခဲ့တယ်လို့မြို့ပြလေကြောင်းဆရာဝန်ကြီး Marsh Sharman ကပြောပါတယ်1948ခုနှစ်မှာလွတ်လပ်ရေးရခဲ့ပြီးတဲ့နောက်စုံစမ်းစစ်ဆေးမှုနှစ်ခုပြုလုပ်ခဲ့ရမှာတော့1945ခုနှစ်လေရင်ပြတ်ကျမှုအတွင်းပို့စ်တေဆုံးခဲ့ရတာဆိုပြီးတော့ကောက်ချက်ချခဲ့ပါတယ်။ဒါပေမဲ့လည်းတတိယစုံစမ်းမှုတစ်ခုမှာတော့လေရင်ပြတ်ကျမှုအတွင်းပို့စ်တေဆုံးခဲ့တာမဟုတ်ဘူးလို့ဆိုပြန်ပါတယ်။လေရင်ပြတ်ကျမှုအတွင်းတေဆုံးခဲ့တဲ့ဆိုတဲ့အချက်ကိုတော့ပို့စ်မီတာစုကယုံကြည်မှုမရှိပါဘူး။ဒါကြောင့်အစိုးရမတန်တွေထက်ကနေလျှို့ဝှက်ထောက်ထားတွေကိုတောင်းဆိုခဲ့တာဖြစ်ပါတယ်။
ထိတ်တန့်ရောက်တဲ့ဒိန်းတွေကိုနှမ်းလောင်တဲ့အခုကြွကြသိန်းတို့ကကြေညာပေးခဲ့တာပါအခုဆက်လက်ပြီးတော့ blogger တွေပြောသမျှအစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာတည်င်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်အရင်ဦးဆုံးအနေနဲ့အစ်စ်တက်လာမဲ့ဆွေရတဲ့နဲ့တရားဥပဒေစိုးမိုးရေးအကြောင်းကိုတင်ပြပေးပါမယ်လာမဲ့အစိုးရတဲ့လက်ထက်မှာအားကောင်းတဲ့တရားရည်မှန်တိုင်းရှိလာဖို့အတွက်ဥပဒေပြုရေးကဏ္ဍနဲ့တရားစီရင်ရေးကဏ္ဍတွေမှာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုအပ်တယ်လို့ဥပဒေပညာရှင်တွေကပြောဆိုလိုက်ပါတယ်ဒီကနေ့ရန်ကုန်မြို့မှာအစ်ဖွင့်လှစ်လိုက်တဲ့တရားဥပဒေစိုးမိုးရေးစင်တာဖွင့်ပွဲမှာပြောဆိုလိုက်တာပါအပြည့်စုံကိုတော့ကိုနိုင်တည်င်းရယူခဲ့တဲ့ VOA တည်င်းတော်မှတင်ကြီးလင်းကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးကဏ္ဍနဲ့တရားစီရင်ရေးကဏ္ဍတွေမှာအာဏာခွဲဝေမှုအားနည်းနေတာကြောင့်အားကောင်းတဲ့တရားရည်မှန်တိုင်းတရားရှိလာဖို့အတွက်လွတ်လပ်တဲ့တရားစီရင်ရေးအပအဝင်တရားဥပဒေပြုပြင်ပြောင်းလဲရေးတွေလုပ်ဖို့လိုအပ်တယ်လို့ဥပဒေပညာရှင်တဦးလည်းဖြစ်မကြမီကျင်းပတော့မဲ့လွှတ်တော်တင်မှာပဲခူးတိုင်းကိုစားပြုကိုယ်စားလှယ်တဦးအဖြစ်ပါဝင်တော့မဲ့ဦးကျော်မင်းဆန်ကအခုလိုပြောဆိုလိုက်ပါတယ်
You know, the separation of power between the executive and the judiciary is very vague. So that's why I would like to say here that independent of judiciary is very, very important to...
အုပ်ချုပ်ရေးပိုင်းနဲ့တရားစီရင်ရေးပိုင်းကအာဏာခိုးဝင်မှုဟာတဲတဲကွဲကွဲမရှိပါဘူး။ဒါကြောင့်အုပ်ချုပ်ရေးပိုင်းကိုလေးလာဆောင်ကြည့်နိုင်ဖို့အတွက်လွတ်လပ်စွာတရားစီရင်နိုင်ရေးကအရန်ကိုအရေးကြီးတယ်လို့ဒီနေရာမှာပြောချင်ပါတယ်။ဒီချိန်ထဲမှာပဲတရားဥပဒေရေးရာပြုပြင်ပြောင်းလဲရေးတွေလည်းလုပ်ဖို့လိုပါတယ်။အာဏာခိုးဝင်မှုအပိုင်းကိုစနစ်ကျစေဖို့ဆိုရင်အားကောင်းတဲ့တရားရေးမှန်တိုင်ရှိပြီးတော့လွတ်လပ်စွာတရားစီရင်နိုင်မှုကလိုအပ်ပါတယ်
။ဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့တရားဥပဒေစိုးမိုးရေးစင်တာဖွင့်ပွဲမှာပြောဆိုလိုက်တာပါ။တိတ်မကြခင်အစိုးရတရတက်လာတဲ့အခါတရားဥပဒေစိုးမိုးရေးအတွက်တရားမျှတတဲ့ဥပဒေပြုရေးအပိုင်းနဲ့တရားဥပဒေအပေါ်ပြည်သူလူထုရဲ့တည်နာလဲမှုအပိုင်းတွေကိုပြန်လည်ဆန်းစစ်ဖို့လိုအပ်တယ်လို့တရားဥပဒေဆိုင်ရာအသိပညာပေးသင်တန်းတွေပို့ချနေတဲ့ဒေါ်လှလှကြီးကအခုလိုပြောပါတယ်
တရားဥပဒေစိုးမိုးရေးကိုပြောတဲ့အခါမှာကျမတို့တရားမျှတတဲ့ဥပဒေကိုမရှိဘဲနဲ့ဘယ်လိုမှသွားလို့မရပါဘူး။ဘလောက်ပဲကျမတို့ကဒီဖက်ပိုင်းမှာလုပ်ဖြစ်စေဥပဒေကိုနိုင်ကရတာလို့နဲ့ informal ဆိုရင်ဘယ်လိုမှသွားလို့မရပါဘူး။အဲ့တော့ကျမတို့ဒီ9နှစ်သက်တမ်းအတွင်းမှာကျမတို့က legal reform ကိုစာပေးပြီးလုပ်ရပါမယ်။ပြန့်ထန်ထားတဲ့ဥပဒေစီစဉ်ဒီလောက်ထိကျမတို့ကတရားမျှတမှုနဲ့ informal နဲ့နောက်တစ်ချက်ကကျမတို့ directive မှန်ကြားချက်တွေညံကြားချက်တည်းဒီတစ်ခါတစ်ခါဥပဒေနဲ့ကြော်လွန်ပြီးတော့ညံကြားလာရရှိရဲ့အတ္တတွေကိုပြန်ပြီးတော့ review လုပ်ရပါပြီမယ်ပြီးမှကျမတို့ကတရားဥပဒေစိုးမိုးရေးကိုသွားရမှာဖြစ်ပါတယ်လို့နောက်ဆုံးကတော့ကျမတို့ legal education ဖြစ်ပါကျမတို့ပြည်သူတွေကဘယ်လောက်ထိတောင်မှ legal education နဲ့ပတ်သက်ပြီးတော့ဘယ်လောက်ထိ aware ဖြစ်ထားပြီလဲဆိုတာကိုကျမတို့တိုင်းတိုင်းအမှဖြစ်ပ
ါမြန်မာပြည်သူတွေအနေနဲ့ဥပဒေဆိုင်ရာအသိပညာဖွံ့ဖြိုးတိုးတက်လာစေဖို့အတွက်ကုလသမဂ္ဂဖွံ့ဖြိုးမှုအေဂျင်စီ UNDP နဲ့နိုင်ငံတကာဥပဒေရေးရာဖွံ့ဖြိုးတိုးတက်ရေးအဖွဲ့ IDLO တို့ပူးပေါင်းပြီးတရားဥပဒေစိုးမိုးရေးစင်တာတွေဖွင့်လှစ်ပြီးတော့ကူညီလှုပ်ဆောင်နေတာဖြစ်ပါတယ်။မြန်မာနိုင်ငံသားတွေရဲ့လူအခွင့်အရေးအတွက်တိုက်ပွဲဝင်ခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်မဲ့အစိုးရတက်လာတဲ့အခါမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးအားကောင်းလာပြီးမြန်မာပြည်သူတွေအနေနဲ့လူအခွင့်အရေးနဲ့တရားဥပဒေရေးရာကိုပိုပြီးနားလည်နိုင်မှာဖြစ်တယ်လို့ IDLO အဖွဲ့ဒါရိုက်တာဒေါက်တာ Faustina Pereira ကအခုလိုပြောဆိုလိုက်ပါတယ
် What I've heard from U Tin U this afternoon is indicative of the great promise of this nation. It is the dedication and
ဒီနေ့ဒေါ်ဆန်းစုကြည်ကိုစားတက်ရောက်လာတဲ့နိုင်ရကကြီးဦးတင်ဦးစီကနေသူတို့ရဲ့အစိုးရတဲ့အနေနဲ့အမျိုးသမီးအခွင့်အရေးပါဝင်လူအခွင့်အရေးတွေကိုခြေခံတဲ့ချင်းကပ်မှုတွေပြုလုပ်သွားမှာဖြစ်တယ်လို့သိရတာကြောင့်ဒီရှူတော့ကနေကြည့်ရင်မြန်မာနိုင်ငံအတွက်ကောင်းကျိုးတွေအများကြီးရှိလာမှာပါဒီနေ့ဖွင့်လှစ်တဲ့တရားဥပဒေစင်တာတွေလည်းပုံမအကောင်းလာပြီးနောက်ပိုင်းမှာဒီလိုစင်တာတွေမလိုတော့ပဲလူတိုင်းဟာဥပဒေရေးရာနဲ့လူအခွင့်အရေးကိုနားလည်လာမယ်ဆိုရင်အိမ်တိုင်းဟာဥပဒေစိုးမိုးရေးစင်တာလို့ဖြစ်လာပါလိမ့်မယ်
ဒီနေ့ရန်ကုန်မြို့မှာဖွင့်လှစ်လိုက်တဲ့တရားဥပဒေစိုးမိုးရေးစင်တာဟာလေးခုမြောက်စင်တာဖြစ်ပြီးမန္တလေး၊မြစ်ကြီးနားနဲ့တောင်ကြီးမြို့တို့မှာလည်းဒီစင်တာတွေကိုဖွင့်လှစ်ထားတာဖြစ်ပါတယ်။တရားဥပဒေစိုးမိုးရေးစင်တာတွေကနေပြည်သူလူထုအတွက်ဥပဒေရေးရာပညာပေးသင်တန်းတွေပို့ချသွားမှာဖြစ်ပါတယ်ရှင်
။မတ်တင်ရင်လင်းတည်င်းပေးပို့ခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ကချင်ပြည်နယ်ဘက်ကမူရစေဝါပြဒနာအကြောင်းတွေကိုတင်ပြပေးပါမယ်။ကချင်ပြည်နယ်အတွင်းလူငယ်တွေနဲ့ပြည်သူတွေကြားထူးဆိုးရိမ်စရာအနေထားကိုရောက်နေတဲ့မူရစေဝါအန္တရာယ်တိုက်ဖျက်ရေးအတွက်လူထုအင်အားထောင်ချီပါဝင်တဲ့ကချင်လူထုဘိန်ခင်ဖြက်စီရေးအဖွဲ့ကစနေနေ့မှာကချင်ပြည်နယ်အတွင်းဘိန်ခင်အများဆုံးစိုက်ပျိုးတဲ့နေရာကံပိုင်တီဒေသကိုတွားနေကြပြီဖြစ်ပါတယ်။ပြီးခဲ့တဲ့ရက်တွေကကချင်လူထုဘိန်ခင်ဖြက်စီရေးအဖွဲ့တွားဖို့ပြင်ဆင်နေချိန်မှာပဲဘိန်ခင်ပိုင်ရှင်တွေဘက်ကတားဆီးမှုတွေရှိခဲ့တဲ့အတွက်ခိတ္တရဆိုင်လိုက်ရပြီးတဲ့နောက်ပြီးနေအစိုးရဘက်ကလုံခြုံရေးယူပေးတဲ့အတွက်အခုလိုထွက်ခွာနိုင်တာလည်းဖြစ်ပါတယ်။အခုလိုကချင်ပြည်နယ်အတွင်းမှုရေးစေဝါတိုက်ဖျက်ရေးပြည်သူကလူအင်အားနဲ့ဆောင်ရွက်နေခြင်းတာဝန်ရှိသူတွေကလည်းပူးပေါင်းတင့်တယ်လို့ကချင်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်တဲ့အကြောင်းပြေဆုံးကိုမတ်စုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်။
ဟုတ်ပါတယ်မူရစေဝါထုတ်လုပ်ရင်းနဲ့ဘိန်းဆိုင်ပြိုထုတ်လုပ်မှုတွေကိုကြဲကြဲပြန့်ပြန့်လှုပ်ဆောင်နေတဲ့ကချင်ပြည်နယ်တွင်းမူရစေဝါပြဿနာကကချင်ပြည်သူလူထုနဲ့လူငယ်တွေအကြားအတော်လေးကိုအန္တရာယ်ကြီးမားနေတာဖြစ်ပါတယ်လူငယ်တွေရဲ့အနာဂတ်နဲ့ပတ်ဝန်းကျင်လူမှုစီးပွားတွေအတွက်အထူးစိုးရိမ်စရာအနေအထားဖြစ်လာနေတဲ့အတွက်ကချင်ပြည်နယ်တွင်းမြို့နယ်ပေါင်းစုံသာသနာရေးကနေခရိယံအသင်းတော်ဂိုင်းပေါင်းစုံနဲ့လူမှုအဖွဲ့အစည်းတွေဒေသခံပြည်သူလူထုတွေပူးပေါင်းပါဝင်တဲ့လူဝင်အားထောင်နဲ့ချီတဲ့ကချင်လူထုဘိန်းခင်းတိုက်ဖျက်ရေးအဖွဲ့ကြီးကဆောင်ပြီးတော့ဘိန်းခင်းတွေကိုတွားဖြတ်ကြမှာဖြစ်ပါတယ်ဇန်နဝါရီလ23ရက်နေ့စနေနေ့မှာတော့ကချင်ပြည်နယ်တွင်းမှာဘိန်းခင်းစိုက်အေကအများဆုံးစိုက်ပျိုးထားတဲ့ကချင်ပြည်နယ်တွင်းကကံပန်တီဒေသကိုလူရင်းအားထောင်နဲ့ခြီပြီးတော့ဘိန်းခင်းဖြက်စီးရေးခြိတက်ကြတဲ့အခါကချင်ပြည်နယ်အစိုးရဘက်ကရဲတပ်ဖွဲ့ဝင်တွေကလုံခြုံရေးယူပြီးတော့တွားရောက်နေကြပြီဖြစ်တယ်လို့ကချင်သတင်းစီရဲ့အက်ဒီတာကိုနော်ရင်းကပြောပါတယ
်ကချင်ပြည်နယ်မှာတကယ်နော်ဒီကပ်ပါယောဂါတခုပုံစံလူနော်အမီဒါစုတိုင်းအင်ထောင်တိုင်းမှာလူလူပြဿနာဖြစ်နေတယ်ဒီပြဿနာကိုသူတို့ကလစ်လူရှုထားတယ်ဖြေရှင်းလို့လည်းမရဘူးအခုကအဲ့ဒီဟာကိုလူမှုဖွဲ့စည်းတီပေါ့အဓိကတော့ဒီကျွန်တော်ကချင်မှာအသက်ဆရာအတင်းတော်ဂိုင်းပေါင်းဆောင်ကသူတို့ကဥဆောင်ပြီးမှဒါလူမှုရဲ့ပြည်ထနာတာမကပဲနဲ့ဒါတကယ်အမျိုးသားရဲ့ပြည်ထနာလည်းဖြစ်နေလေအဲ့လိုမျိုးခံညွတ်ချက်ကိုသူတို့ထားပြီးမှနော်အခုလိုမျိုးပေါ့ဒီကမ်ပိုင်ဒီဒေတာဆိုတာကတော့နေသားဆောင်တဲ့သူရနေသားဆောင်တဲ့ထိန်းချုပ်တဲ့ဒေတာဖြစ်တယ်အဖက်မှာလည်းပဲဒီမှာနော်ဒီဘိန်းဆိုင်ကင်းအများဆုံးစိုက်တဲ့နေရာလည်းဖြစ်တယ်လူလူလတ်လတ်ကိုစိုက်တဲ့နေရာလည်းဖြစ်တယ်ဆိုတော့အခုသူတို့အဲ့ဒီဒေတာကိုနော်ဒီလူထု 16,000 ကျော်ကျော်လောက်နဲ့သူတို့ကတော်ပြီမှာနော်ဒီလူထုအင်နာအကြီးဆုံးပေါ့နော်အကြီးမားဆုံးပေါ့ဒါနဲ့သူတက်ဖက်ရေလုံကနေသူတို့လုံဆောင်နေတာဖြစ်တာပေါ့
ကချင်ပြည်နယ်တွင်းမှာမူရစေဝါပြည်တနာကအနာဂတ်မျိုးဆက်တစ်ခုလုံးလူညွတ်တုံးစေတဲ့အထိဆူဆူဝါဝါကြုံလာရတဲ့အနေအထားဖြစ်နေတဲ့အတွက်ဘာသာရေးခေါင်းဆောင်တွေကပူးပေါင်းပြီးတော့လူထုအင်အားနဲ့မူရစေဝါတိုက်ဖျက်ဖို့လုံဆောင်ကြရတာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကကချင်ပြည်နယ်ဥက္ကဋ္ဌဒေါ်ပေါကြာကပြောပါတယ
်ကချင်ပြည်နယ်မှာမူရစေဝါကတော့အထူးပဲသို့ရင်သာဖြစ်နေတာပေါ့နော်အခုချိန်မူလကအစ်င့်တော်မှသို့ရင်ဖြစ်ဖြစ်နေရတယ်မူလသားအရည်ကလေးတော်မှာမူရစေဝါကြီးတုံးသေးလာတယ်အဲအဲ့ဒါအလဲမူရစေဝါကိုခမဲ့လိုက်ဒီခန့်ဖြူနေတဲ့လူတွေလည်းရှိတယ်ပေါ့နော်အဲစမ်းတက်ကြည့်ပါတုံးကြည့်ပါဆိုပြီးမှမတုံးဘူးဆိုရင်လည်းမတုံးဘူးဆိုရင်လည်းစမ်းကြည့်ပါဆိုတာဖြင့်အဲ့ဒါမျိုးတွေလိုက်ပြီးတော့ဖြန့်သေးနေတဲ့ခါကျတော့ဟိုလူငယ်တွေကစမ်းရင်းနဲ့အဲစမ်းနေစမ်းဟိုစမ်းရတဲ့ခါကျတော့ကြာလာတဲ့ခါကျတော့တုံးသေးနေတယ်လို့ဖြစ်တယ်ပြီးတော့လည်းဒီအဲမူရစေဝါဖြန့်ဖြူးတဲ့လူတွေကလည်းပြောမကောင်းတဲ့ဒီဌာနဆိုင်ရာတွေဖြစ်နေတဲ့အခါကျတော့မူရစေဝါပပျောက်သွားတာမတွေ့ရဘူးပေါ့လေအဲအဲ့ဒါကြောင့်ပြည်သူလူထုတွေကိုယ်တိုင်ကပါဝင်ပြီးတော့ကိုယ့်ရဲ့မိသားစုကိုယ့်ရဲ့ဖခင်လူကိုယ့်ရဲ့အကိုမောင်ညီကိုမောင်နှမတွေမိသားစုတွေကလည်းဒီလိုမူရစေဝါရဲ့အရန်တုံးသေးပါတဲ့အတွက်အဆုံးမခံရနိုင်တဲ့ကလေးအခုလိုမူရစေဝါတိုက်ဖျက်ရေးကိုစပြီးလှုပ်ဆောင်လာတာဖြစ်တဲ့အတင်းတော်ကနေဦးဆောင်ပြီးလှုပ်လာတာပေါ့နော်အတင်းတော်ကနေဦးဆောင်လာတဲ့အခါကျတော့အားလုံးပေါင်းလာတာပါအဲ့မှာအဲ့လိုလှုပ်လာတဲ့အခါမှာလည်းဒီအစိုးရပိုင်းဟိုရေးဌာနဆိုင်ရာရေးဒီနဲ့ တ်ပိုင်းကတော့အိတ်မဖြစ်နေဘူးပြီးတော့လည်းဒီစီးပွားရေးတမားကြီးတွေကဒီလူကြီးတမားတွေကအိတ်မဖြစ်နေကြတဲ့ခါကျတော့အတိုက်ခံတွေနည်းနည်းကျမတို့ကြုံတွေ့ရတာကြီးပြရပါ
အခုလိုမျိုးလူလူအင်အားနဲ့ဘိန်းဖြက်ရေးလောက်ကိုင်းနေတဲ့ပြည်သူလူလူရဲ့လှုပ်ဆောင်ချက်ကိုသက်ဆိုင်ရာပြည်နယ်အစိုးရနဲ့လက်နက်ကိုင်ဖွဲ့စည်းတွေဘက်ကပူးပေါင်းပါဝင်ကူညီပံ့ပိုးပေးသင့်တယ်လို့လည်းကချင်အရေးဆောင်ရွက်သူကိုနော်ဒင်းကပြောပါတယ်။ဘိန်းခင်းအများဆုံးစိုက်ပျိုးရာကမ်ပန်တီကိုသွားနေကြတဲ့ကချင်လူလူရဲ့ဘိန်းခင်းဖြက်စည်းအဖွဲ့ထဲမှာလူဝင်အား1600ကျော်ပါဝင်ပြီးတော့အဖွဲ့ငယ်ပေါင်း12ဖွဲ့ဖွဲ့ပြီးကားစီးပေါင်း60ကျော်နဲ့ချီတက်နေကြတာဖြစ်ပါတယ်။ဒီလူလူဒီကိုရဲအင်အား50ခန်းကလုံခြုံရေးလိုက်ပါယူပေးနေတာဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကဘိန်းခင်းဖြတ်ဖို့သွားနေတဲ့အချိန်ဘိန်းခင်းပိုင်ရှင်တွေဘက်ကလက်နက်တွေကင်ဆောင်ပြီးကားလမ်းမကိုပိတ်ဆို့ခဲ့တဲ့အတွက်ပြည်내အစိုးရဘက်ကဂျာဝင်ဖြစ်ရှင်းပေးခဲ့လို့ဇန်နဝါရီလ23ရက်နေ့မှာမှဘိန်းခင်းဖြတ်စည်းရေးခီးစဉ်ကိုစတင်နိုင်တာလည်းဖြစ်ပါတယ်လူလူအင်အားနဲ့ဘိန်းခင်းဖြတ်စည်းရေးအစီအစဉ်ကိုကချင်တော်လှန်ရေးနေ့အကျိုးဇန်နဝါရီလ18ကနေဖေဖော်ဝါရီလ4ရက်နေ့အထိလှုပ်ဆောင်သွားကြမယ်လို့လည်းသိရပါတယ်ရှင်
ကချင်ပြည်နယ်ကမူရဆေဝါပြဿနာတိုက်ဖျက်ရေးအကြောင်းကိုမတ်ဆူမွန်ကဆက်သွယ်မေးမြန်းတင်ပြခဲ့တာပါအခုတော့ပတ်စင်ကန္တာဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်လက်ရောက်ပါပြီမတ်ဆူမြမွန်ကစူးစီးတင်ဆက်ထားပါတယ်ရှင
်အင်တာနက်ကိုတွင်းတွင်းကြဲကြဲသုံးနေကြပြီဖြစ်တဲ့မြန်မာနိုင်ငံမှာကုန်ပစ္စည်းတွေကိုအွန်လိုင်းပေါ်မှာအရောင်းဝယ်လုပ်တာတွေလည်းခေတ်ဆားလာပါတယ်။တနိုင်တပိုင်းကုန်ပစ္စည်းတွေကိုကိုယ့်ရဲ့လူမှုကွန်ရက်စာမျက်နှာတွေပေါ်မှာကြော်ညာပြီးတော့ရောင်းကြသူတွေရှိသလို website ပေါ်မှာရောင်းကုန်တွေကိုစနစ်တကျပြသရောင်းချတဲ့ e-commerce platform တွေလည်းရှိပါတယ်။ဒါပေမဲ့ပစ္စည်းတွေကိုဈေးဆိုင်မှာဝယ်တယ်လို့မျိုးအွန်လိုင်းပေါ်မှာရွေးချယ်ဝယ်ယူတာမျိုးကိုမြန်မာနိုင်ငံမှာတိတ်ပြီးတော့အကျွမ်းတဝင်မရှိကြသေးဘူးလို့ Daily Mart ရဲ့လုပ်ငန်းမန်နေဂျာမတ်စင်မာလွင်ကပြောပါတယ်။
မြန်မာပြည်လူတွေရင်းနှီးနေ online shopping ကတော့ Facebook မှာပစ္စည်းဝယ်တာတို့ comment ကနေပေးပြီးဝယ်တဲ့ပုံစံမျိုးကိုရင်းနှီးပြီးတာဖြစ်ပါလိမ့်မယ်။ဒါပေမဲ့ Daily Mart ကတော့ website လေးတစ်ခုကိုစောက်လုပ်ထားပြီးတယ်။အဲ့ website ပေါ်မှာ Daily Mart မှာရနိုင်တဲ့များပစ္စည်းအမျိုးပေါင်း1000ကျော်ကိုတင်ထားပြီးတဲ့ဓာတ်ပုံနဲ့ဈေးနှုန်းနဲ့အညီအဲ့ဒါကိုဈေးချနှောင်းနဲ့ချက်ပြီးတော့မှ order တင်ရတဲ့စနစ်လေးပါ
။ Maria ဒီ Daily Mart ပါပေါ့နော်ဒီအများဆုံးတွေ့ရတာကအဓိကရောင်းတာပေါ့လေဒီအစားအသောက်တွေရှိရတော့အိမ်သုံးပစ္စည်းတွေပေါ့နော်အဲ့လိုမျိုးအဓိကထားရောင်းတာကိုတွေ့ပါတယ်ရှင်။အဲ့လိုမျိုးအဓိကထားတာကရောဘယ်လိုမျိုးတခြားဟာတွေထက်တာမယ်အကျိုးရှိမယ်ထင်လို့ပါလဲရှင
့်ဟိုကျမတို့ကဒီလုပ်ငန်းကိုစတော့ market survey ပါလေလုပ်ရတာခက်ခဲတော့တိတိကျမလုပ်လိုက်အောင်ပါရဲ့ supermarket တစ်ခုမှရနိုင်တဲ့အိမ်သုံးပစ္စည်းပေါ့နော်နေ့စဉ်လူတွေရဲ့ဘဝမှာလိုအပ်တဲ့ပစ္စည်းလေး food ဆိုလို့ရှိရင် dry ဖြစ်တဲ့ပစ္စည်းထားခံတဲ့ပစ္စည်းတွေကျမတို့ရွေးချယ်ပြီးတော့မှစတင်ရောင်းချခဲ့တာပါအခုမှတဖြည်းဖြည်းနဲ့ fresh product fresh fruits ကိုလည်းတိုးထားတယ်ပြီးရင် vegetables ကိုလည်းတိုးထားအဲ့ vegetables တွေပါရီကကျတော့ order တက်တော့မှကျမတို့ကဈေးထဲမှာ less ဆက်ဆက်သုံးဝယ်ပြီးတော့မှအိမ်ကိုပို့ပေးကြပါရှင့်
မြန်မာနိုင်ငံမှာကများသောအားဖြင့်လူတွေကဟိုတနေ့ချက်မဲ့ဟင်းဟိုတနေ့မနေ့မှာပဲဈေးသွားဝယ်တဲ့အလေးထားအယိုးဆွဲနေတယ်လေဆိုတော့အဲ့လိုပစ္စည်းမျိုးတွေကို online ပေါ်မှာတင်ရောင်းတော့ကဘယ်လိုလူမျိုးတွေကဝယ်ပါလဲရှင့်
အတိအကျနိုင်ငံသားတွေတော့ဝယ်ပါတယ်မနိုင်ငံသားတွေရောကြတော့သူတို့မှာအပြင်သွားပြီးတော့ web market မှာတော့မရွေးချင်တော့ဘူးမယ်အချိန်လည်းမပေးနိုင်ဘူးပေါ့နော်မနက်ဖုန်းလည်းမထချင်ဘူးရုံးတက်တယ်လို့ဆိုလို့ရှိရင်တချို့ web market ကမနက်ခဏပဲရောင်းတယ်ပြီးရင်ညနေရောင်းတဲ့ဈေးကလည်းညနေရောင်းတဲ့အချိန်မှာသူတို့ရုံးမစင်းသေးတာပဲဖြစ်ဖြစ်အဲ့လိုမျိုးနဲ့မကြုံတဲ့ခါမှာမဝယ်ဖြစ်လိုက်ပြန်ဘူးအဲ့လိုဖြစ်တော့သူတို့ကရုံးတက်နေတဲ့အချိန်မှာလည်း online ကနေခဏမှဟာလဲပြီးသူတို့ညနေရောင်းတဲ့အချိန်လို့လာပို့ပေးပါဆိုပြီးတော့မှ order တင်ထားလို့ရှိရင်ကျွန်တော်တို့အဲ့ဒီအချိန်ရောက်တော့ပို့ရအောင်လို့နိုင်ငံသားတွေမိခင်တွေကတော့ပို့တုံးဖြစ်ပါတယ်မှာ
Daily Mart website ကိုဈေးဝယ်သူတွေအတွက်အဆင်ပြေအောင်လို့ဆောင်ရွက်ထားပေမဲ့ online ပေါ်မှာဝယ်သူက site မှာလာပြီးတော့ဝယ်သူလောက်မများဘူးလို့ဆိုပါတယ်
website visit ကိုပဲညီမအကြံဉာဏ်ပြောပြမယ်ဆိုလို့ရှိရင်ဟိုတမကို website visit က3000လောက်ရှိပါတယ်အမအဲ့3000ထဲမှာညီမတို့က conversion rate 5% နဲ့ပြောလာလို့ရှိရင်ကျွန်တော်တို့ဒီမှာအမြင် order transition ကတော့တမကို200လောက်ရှိရဲ့ရှင့်အခု200လောက်ရောက်သွားတဲ့အခါမှာသူအဲ့ညီမတော်တော်လေးကိုရက်သွားရဲ့ရှင့်ထက်ပြီးတော့မှအများကြီးအဲ့လိုထိုးထိုးထန်ထန်ကျွန်မတက်လာတော့ဒီ website မှာဘလို့ဈေးဝယ်ရတယ်ဆိုတာလည်းအခက်အခဲရှိနေတဲ့အတွက်ကြောင့်မို့လို့ဒီ၃နဲ့၃ကလည်းဒီချက်မတက်လာဘူးပြီးတော့ကျမတို့ကိုနိုင်ကိုကလည်း marketing နဲ့အားနေတော့လေအဲတိတ်မတိကြအောင်ဖြစ်နေသေးရရှင
့်ဟုတ်ကဲ့ဆိုစစအမပြောသွားတဲ့အချိန်မှာဒီအခက်ကိုဒီ website ကိုသုံးတဲ့အခါမှာအခက်အခဲရှိလို့ဆိုတော့ဘလို့အခက်အခဲမျိုးရှိလို့ပါလဲရှင
့်အဲခုနကတို့ပြောရတဲ့ online shopping မှာဝယ်ဆိုတော့ comment ပေးပြီးဝယ်တာတော့ chat box ကနေ message ပို့ပြီးဝယ်တာတော့ဒီတိုင်းကိုရင်းနှီးပြီးသားဖြစ်နေမှာဒီ website ဒီ browser ကိုတွားပြီးတော့ www.dailymail.com.mn ဆိုပြီးတော့နှိပ်ပြီးတော့ဒီ website ကိုတွားပြီးတော့ပစ္စည်းတွေကြည့်ရမယ်ဆိုတာလေးလည်းဒီကတိတ်မသိကြပါဘူး။ဒီအဲ့ချက်ရောက်သွားပြီဆိုရင်လည်းဟိုအကောင့်တစ်ခုကို sign up လုပ်ဖို့လိုအပ်ပါတယ်။အဲ့အတွက်လည်း email address တစ်ခုလိုအပ်တယ်ရှင်။ဒီကလူတွေက email address တိတ်မရှိကြပါဘူးမဟုတ်ရင် Facebook တော့တုံးနေတယ်။ဒါပေမဲ့ email address မရှိဘူး။ဒီ sign up လုပ်ရမယ့်သဘောတရားကိုလည်းတော်တော်များများလူကတိတ်မသိတဲ့အခြေအနေမျိုးမှဖြစ်နေရမှာမြန်မာပြည်မှာလေ။
account setup လုပ်ဖို့အတွက်ကိုတော့မအခက်ခဲရှိတယ်ဆိုတော့ဒီအမတို့လုပ်ငန်းပို့ပြီးတော့မှတိုးတက်လောင်ကျေပြန့်လာအောင်လို့ရောဘာတွေလုပ်နိုင်မယ်လို့ရောထင်ပါလဲရှင
်ကျမတို့မြန်မာပြည်မှာကျတော့အမ IT IT ဆိုတာအခုမှဟို internet kit ဆိုတာရောက်လာတယ်အမရဲ့ဒါပေမဲ့ဟို computer နဲ့တုံးတဲ့ internet kit ကလည်းကျော်သွားတယ်ချက်ချင်းဖုန်း touch screen တွေပါလေရောက်သွားတယ် kit ရောက်သွားတယ်အမအဲ့ဒီတော့လူတိုင်းကတော့ဖုန်းရှိတယ်ဒီတိုင်းမှာ touch screen ရှိတယ်ကျွန်တော်တို့ကျမတို့ daily mark ကနေပြီးတော့မှအခု mobile app နှစ်ခုလုံးဒီလမှာlaunch လုပ်မယ်ဆိုရင်အဲ့ mobile app ကိုတက်နိုင်နေရလူရဲ့ဖုန်းထဲမှာရှိသွားအောင်လေစူးစမ်းပြီးတော့ install လုပ်ဖို့ marketing နေစင်းတယ်ပေါ့နော်အဲ့အချိန်မှာ install လုပ်ရင်းနဲ့တခါလေတို့ပါအဲ့ sign up လုပ်ပေးလိုက်မယ်ဆိုသူအဲ့ကောင်ကအမြဲတမ်း login ရှိနေရောအဲ့တော့သူဝယ်ခြင်းတဲ့အချိန်မှာတခါလေ PC တွေကို pick up လုပ်ပြီး add to cart လုပ်ပြီး check out လုပ်လိုက်တာနဲ့သူအဲ့မှာတခါ sign up ပြန်လုပ်ရမလို့ log out လည်းပြန်လုပ်ရမလို့သူဖုန်းထဲမှာအမြဲတမ်းရှိနေ
ဒီလိုအမားတို့လို website တွေပေါ့နော် e-commerce platform တွေအပေါ်မှာလူတွေရဲ့ဒီစိတ်ဝင်စားမှုနားလည်သဘောပေါက်မှုအပေါ်ရောဘယ်လိုမျိုးသုံးသပ်နိုင်လဲရှင်
e-commerce မှာပစ္စည်းဝယ်တဲ့အခါမျိုးမှာပထမဆုံးတော့လူတွေရဲ့ယုံကြည်ချက်တစ်ခုတော့လိုအပ်တယ်မှာအချို့လူကတော့ online မှာ order တင်လိုက်ရတယ်တကယ်စပစ္စည်းလာပို့မလားမပို့မလားဆိုတော့လည်းမသိဘူးတော့မသိငါဘူးအမှန်နဲ့ရေတော့ cash on delivery ဖြစ်တဲ့အတွက်ကြောင့်မလို့ customer အနေနဲ့လည်း order တင်လို့ရပါတယ်ရေရေတင်လို့ရပါတယ်ပစ္စည်းလည်းအိမ်ရောက်မှလာငွေရှင်းပေးရတဲ့အတွက်ကြောင့်မလို့ဒီအပိုင်းမှာလည်းစိတ်ကူရမလို့ပစ္စည်းလာမပို့မအောင်လဲစိုးရိမ်ရမလို့ပါဘူးဒီဝယ်တဲ့လူကလေဒါပေမဲ့ဒီကလူကတော့အဲ့လိုယုံကြည်မှုတွေတခုလိုအပ်နေတယ်သူကပစ္စည်းကိုမယုံပါဘူးဆိုလို့သူတို့ကိုယ်တိုင်လက်နဲ့ကြိုင်ပြီးမကြည့်ဘဲနဲ့မဝယ်ဖြစ်လိုက်လို့ရှိရင်လည်းမကောင်းပါဆိုးရိမ်တဲ့စိတ်လေးတွေကပိုများတယ်အမ
ဒီ online ပေါ်မှာပေါ့နော်ဒီလူတွေကဈေးဝယ်လို့လည်းရတယ်နောက်ဈေးရောက်လို့လည်းရတယ်ပေါ့လေအဲ့လိုသဘောတရားတွေကိုပို့ပြီးတော့နားလည်သဘောပေါက်လာအောင်ဘာတွေလုပ်ဖို့လိုတယ်လို့ထင်ပါလဲရှင
်အဲ့ဒါကတော့လေဒီ knowledge ပေးရမှာကျောင်းမှာစတင်လို့ပေါ့နော်အဲ့လိုလူတွေကိုသင်ပေးမှပဲအဆင်ပြေမယ်ရှင်အ
ဲ့တော့အမားတို့အနေနဲ့ရောလူတွေ sorry အမားတို့အနေနဲ့ရောလူတွေကိုဒီထက်ပို့ပြီးတော့ပေါ့နော်သဘောပေါက်အောင်လို့ရောနားလည်အောင်သဘောပေါက်အောင်ရှင်းပြနိုင်မှု
ပညာနားလည်အောင်သဘောပေါက်အောင်ပြီးတော့ကျွန်တော်တို့ဘက်ကလည်းလိုအပ်ချက်ကတော့ဒီ product range ပိုင်းကိုတိုးချက်အောင်တိုးချက်နိုင်ရမယ်တခြားဒီလိုအလွယ်တကူ convenience store မှာမရနိုင်တဲ့ PC ရစား online မှာရနိုင်တဲ့အနေအထားမျိုးမှာရှိအောင်လဲရည်ရှင်မှာဆက်ပြီးတော့လုပ်သွားမှာပါ
အခုအမားတို့လိုပေါ့နော် e-commerce လုပ်တဲ့လူတွေအနေနဲ့အခုထက်ပိုပြီးတော့မှဒီပိုပြီးတော့ပေါ့နော်တိုးတက်ကျေပြန့်မှုအတွက်မြန်မာနိုင်ငံမှာဘာတွေလိုနေသေးတယ်ဘာတွေလုပ်ဖို့ကြံနေသေးတယ်လို့ရောပြောနိုင်ပါလေရှင်
။အဲလုပ်ဖို့တင်တယ် internet line ပိုပြီးတော့မှကောင်းနေတော့ပိုကောင်းနေရှင်။ပြီးတဲ့အခါမှာဒီလူတွေပေါ့နော်လူတွေလည်းအလုပ်လက်မဲ့ဖြစ်နေတဲ့ unemployment rate ရောကျသွားရင်လေဒီ e-commerce ကိုလူတွေကပိုပြီးအားကိုးလာမှာပါ။ဒီကိစ္စကြီးအလုံးလုံးလာတဲ့အခါမျိုးမှာဆိုလို့ရှိရင်သူတို့မှဝယ်တဲ့အချိန်တွေမှာမရှိတော့တဲ့အချိန်မှာသူတို့ဒီ online ကိုဘယ်လိုပဲအားကိုးရမှာပါရှင
့် Daily Mart အရောင်းဆိုင်ရဲ့ Operation Manager မတ်စင်မာလွင်ဖြစ်ပါတယ်သူတို့ရဲ့ Daily Mart online ဈေးဆိုင် website ကို2015ခုနှစ်စမှစတင်လုပ်ခဲ့တာဖြစ်ပါတယ် online ပေါ်မှာဈေးရောင်းဈေးဝယ်လုပ်နိုင်တဲ့ online ဈေးကွက်တွေ online ဈေးဆိုင် website တွေမြန်မာနိုင်ငံမှာရှိနေပြီဖြစ်တယ်လို့ဘဏ်ကပြားတွေနဲ့လွယ်လွယ်ကူကူဈေးဝယ်လို့ရအောင်ချိတ်ဆက်လို့ရနေပြီဖြစ်တာမို့အွန်လိုင်းပေါ်မှာစီးပွားရှာတဲ့လုပ်ငန်းတွေပို့ပြီးတော့တိုးတက်လာဖို့မျှော်လင့်ချက်တွေကတော့မြင့်မားနေကြပါတယ်ရှင
်မဆူမြတ်မဆူစင်းတင်ပြခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ် VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းအစီအစဉ်စာတိုက်တက်တာမှာ855ရန်ကုန်စံတိုက်ကြီးဖြစ်ပါတယ်ဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့ဖုန်းနံပါတ်က0132323554ကိုခေါ်ဆိုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်။စနေနေ့ည VOA မြန်မာပိုင်းအစီအစဉ်ကိုည9နာရီကနေ10နာရီအထိ line to meter 24 25 30နဲ့50နဲ့ line la meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနှာရွက်အစီအစဉ်မှာတော့သောရရှင်တွေစောင့်မျှော်နေတဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကိုကျော်ကျော်သိန်းနဲ့အတူထုတ်လုပ်သူမတ်စုမွန်ကအကူအညီတင်ဆက်ပေးပါမယ်ရှင်။
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုးဆိုပါရစေအားလုံးသိထားကြတဲ့အတိုင်းပဲမြန်မာနိုင်ငံမှာ2010ပြည့်နှစ်နောက်ပိုင်းအပြောင်းလဲတွေလုပ်ပြီးတဲ့နောက်ဒေါ်ဆန်းစုကြည်နေကြေကျုပ်ကလွတ်ပါတယ်အဲ့ဒီအချိန်ကထင်ရှားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးနှိပါလွတ်ပါတယ်ဆိုတော့လူတွေရဲ့စိတ်ထဲမှာမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားဆိုတာမရှိတော့ဘူးနိုင်ငံရေးလှုပ်လို့ငင်းငင်းချမ်းချမ်းစံထားပြလို့တိုင်းပြည်ကောင်းကျိုးအတွက်ဒီမိုကရေစီရေးအတွက်လူ့အခွင့်အရေးအတွက်လှုပ်ရှားကြလို့ထောင်ကျရတယ်ဆိုတာရှိတော့မှာမဟုတ်ဘူးလို့တွေးခဲ့ကြဘူးပါတယ်ဒါပေမဲ့မှားပါတယ်ဒီကနေ့ဒီအချိန်ထိထောင်တွေထဲမှာနိုင်ငံရေးအကျဉ်းသားတွေရှိနေလို့ပါပဲ။ဘာကြောင့်နိုင်ငံရေးအကျဉ်းသားတွေအကုန်လုံးကိုအစိုးရကလွှတ်မပေးနိုင်ရတာပါလဲ။အဲ့ဒီနိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွှတ်ပေးလိုက်လို့တိုင်းပြည်အတွက်ဘာတွေနစ်နာသွားမှာလဲ။ကျွန်တော်တို့ဒီနေ့ဆွေးနွေးကြမှာပါ။ပြည်နိုင်ဆွေးနွေးပွဲအတွက်88မျိုးဆက်ငင်းချိုင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကဥမျှရေးကိုဖိတ်ခေါ်ထားပါတယ်။နိုင်ငံရေးအကျဉ်းသားများကိုကြီးဆောင်ရှောက်ရေးအသင်းမြန်မာပြည် ABB ကတွဲပက်တွင်မူဥပိုလ်ကြီးကိုဖိတ်ခေါ်ထားပါတယ်။တခါနိုင်ငံရေးအကျဉ်းသားဟောင်းမြောက်အဖွဲ့ကကိုယ်တော်အောင်လည်းရှိပါတယ်ကျန်တဲ့ဝင်ရောက်ဆွေးနွေးသူတွေလည်းဆွေးနွေးကြပါလိမ့်မယ်ဆိုတော့ကျွန်တော်ပထမဦးဆုံးကိုမြာကြီးကိုရင်ဆုံးပေးပါကိုမြာကြီးရဲ့သဘောထားကိုရင်ဆုံးသိပြရစီကိုမြာကြီးနိုင်ငံရေးအကျဉ်းသားတွေအားလုံးကိုအစိုးရကဘာကြောင့်လွှတ်မပေးနိုင်တာလဲကိုမြာကြီးဘယ်လိုထင်လဲ
ဟုတ်ဒါရှင်းပါတယ်ကဒီမိုကရေစီစစ်စစ်နိုင်ငံမဖြစ်သေးဘူးဆိုတာသိသိကြတာပဲလို့ကျွန်တော်ပြောနေတယ်တကယ်ဒီမိုကရေစီစစ်စစ်နိုင်ငံမှာနိုင်ငံအကျဉ်းသားတယောက်မှထောင်ထဲမှာရှိကြအကြောင်းရင်းမရှိဘူးလို့ကျွန်တော်မြင်တယ်အဲ့တော့လွှတ်ပေးတယ်ဆုတ်ပြီးတဲ့အချိန်မှာနိုင်ငံရေးကျင်းသားတွေတခြား criminal case ကျင်းသားတွေနဲ့ job ဆုတ်တာမျိုးပဲရှိတယ်။အရှင်းထွက်တာမျိုးလည်းမရှိဘူး။လွတ်ခဲ့တဲ့နိုင်ငံရေးကျင်းသားကျွန်တော်တို့အပါဝင်အားလုံးက400ဆိုတဲ့ဟာနဲ့ချီနှောင်ထားဆဲပဲဖြစ်တယ်။အဲ့တော့ဆုလို့ကျင်းသားကမြန်မာပြည်မှာနိုင်ငံရေးကျင်းသားလွတ်တယ်ဆိုတာနိုင်ငံတကာအတွက်အပြမုတ်တာသက်သက်ပဲဖြစ်နေတယ်။တကယ်တော့ဒီမိုကရေစီနိုင်ငံတနိုင်ငံလည်းမဖြစ်သေးဘူး။အဲ့ဒါကြောင့်မနိုင်ငံရေးကျင်းသားထောင်ထဲမှာဆက်ရှိနေဦးမှာပဲလို့ကျွန်တော်မြင်တယ်။ဒါပဲကြ
။ဆိုတော့အစိုးရအနေနဲ့ကဒီမိုကရေစီပြင်ပြောင်းလဲလုပ်နေတယ်။သူတို့ကိုနိုင်ငံတကာကနေတကယ်ပဲဒီမိုကရေစီကိုလိုလားတဲ့ဒီမိုကရေစီကိုပေါ်ဆောင်တဲ့အစိုးရလို့မြင်စေချင်တယ်ဆိုရင်နိုင်ငံရေးကျင်းသားတွေကိုလွှတ်ပေးလိုက်ခြင်းအပြင်သူတို့ရဲ့ဂုံတိတ်ခါတက်မယ်။နိုင်ငံတကာကလည်းပဲသူတို့ကိုပို့ပြီးတော့ကြိုက်မယ်။ပို့ပြီးတော့အသိအမှတ်ပြုမယ်။အဲ့ဒါကိုမလုံနိုင်ဘူးဆိုတော့ဒီလူတွေကိုလွှတ်ပေးလိုက်လို့ဘာတွေနစ်နာစရာရှိလို့လဲ
။အဲကျွန်တော်မြင်တာကတော့ဒီလူတွေကိုလွှတ်ပေးလိုက်လို့ဘာတွေနစ်နာစရာရှိလဲဆိုဒီလူတွေကစနစ်တစ်ခုရဲ့မကောင်းကြောင်းတွေကိုထောက်ပြပါပဲ။စနစ်တစ်ခုကနေပြီးတော့မှဖိနှိပ်မှုတွေကိုအကုန်လုံးထောက်ပြမဲ့လူတွေပဲဖြစ်တယ်။အဲ့တော့ကျွန်တော်မြင်တာဒီလိုထောက်ပြချက်တွေဝေဖန်ချက်တွေကိုခံနိုင်မရှိသေးဘူးလို့ပဲကျွန်တော်အဲ့လိုတုံ့တက်တယ်လေ
။ဟုတ်ကဲ့။
အဲ့တော့ဥမာအားဖြင့်ပြောမယ်ဆိုလို့ရှိရင်ဒီပညာရေးဥပဒေကြီးတွေတောင်းလိုက်မှုနဲ့ပတ်သက်ပြီးတော့မှထောင်ထဲမှာတရားရင်ဆိုင်နေရဆဲဖြစ်တဲ့ကျောင်းသားနိုင်ငံတွေမှာအများကြီးရှိတယ်။ဟုတ်တယ်တကယ်လို့ကနိုင်ငံတော်ပဲကြာတကယ်လို့ကကြည်ပြီးလိုက်မယ်ဆိုလို့ရှိရင်ဒီခရီးလွတ်လာနိုင်တာပဲဒါတော့မှသဘောထားမကြည့်နိုင်လေပဲဘယ်လိုလို့ကျွန်တော်တို့ဒီမိုကရေစီအတွက်ကူးပြောင်းနေပါပြီဆိုတဲ့ဟာကိုကျွန်တော်တို့ပြောလို့ရပါလေအဲ့ဒီလိုပဲလွတ်သွားတဲ့နိုင်ငံကြီးအကျဉ်းသားတိုင်းအကျဉ်းသားတိုင်းအကျဉ်းသားတိုင်းကျွန်တော်ပြောခဲ့ပြီးပါပြီကျွန်တော်တို့ပါပဲကျွန်တော်တို့ထောင်အနှစ်30မိပါတော့ကျွန်တော်တို့ဆိုအကျွေးကြံတယ
်ဟုတ်ကဲ့
အဲ့အဲ့လိုမျိုးအကျွေးကြံနေကိုလည်းချုပ်ပြီးထားတာမရှိဘူးအဲ့တော့နိုင်ငံတကာသိပြီးကျင်တာအရှင်းလွတ်တာမဟုတ်ဘူးနော်အားလုံးဟာရှင်းအောင်ထားတဲ့ကျိုးရည်နဲ့အပြင်မှာလွတ်ထားတဲ့သဘောပဲဒါပဲအဲ့ဒါကိုနားလည်ထားဖို့လိုတယ်
ဟုတ်ကဲ့ဟုတ်ကိုဘူကြီးအရင်ကဆိုရင်နိုင်ငံတကာကနေပြီးတော့နိုင်ငံရေးကျင်းသားတွေလွတ်ပေးပါဆိုပြီးတော့ဆက်ခါအကြိတ်အများကြီးတောင်းတယ်အခုဆိုအဲ့ဒီလောက်တောင်းတာဆိုတာမကြတော့ဘူးဆိုတော့နိုင်ငံတကာကမြန်မာနိုင်ငံမှာကြံနေသေးတဲ့နိုင်ငံရေးကျင်းသားတွေကိစ္စမေ့သွားကြပြီလား
အဲ့လိုမျိုးအရှင်းကြီးမေ့သွားတော့မျိုးတော့မဟုတ်ပါဘူးဆိုပြီးခဲ့တဲ့ဒီအမေရိကန်လက်ထောက်နိုင်ငံရဲ့ဝန်ကြီးတွေဆိုတဲ့အချိန်တုန်းကလည်းဒီမြန်မာနိုင်ငံမှာနိုင်ငံရေးကျင်းသားတွေလွတ်ဖို့လိုတယ်ဆိုတော့ထောက်ပြတာမျိုးတွေရှိပါတယ်။အဲ့လိုပဲဒီ European ရောပတ်သမဂ္ဂနိုင်ငံတွေကနိုင်ငံရဲ့ဝန်ကြီးအဆင့်ပဲဖြစ်ဖြစ်တကယ်ဒီအဆင့်မြင့်အရာရှိတွေလာတယ်ဆိုလို့ရှိရင်လည်းဒီနိုင်ငံရေးကျင်းသားလွတ်မြောက်ရေးအရေးကြီးတယ်ဆိုတော့ထောက်ပြနေတာတွေတော့ရှိပါတယ်။အရင်နဲ့ဆိုင်ရင်တော့တုံတရာအားနည်းတော့ကျလို့ရှိပါတယ်။ဒါကလည်းဒီဥဒေသိန်းဆိုတဲ့သူရင်ကြောင်းလည်းမှုလှုပ်ဆောင်နေတဲ့အပေါ်မှာတကယ်ပဲပြည်ပြောင်းလဲလှုပ်ဆောင်နေသလားဆိုပြီးစောင့်ကြည့်တဲ့ပုံစံမျိုးနဲ့တို့ကလည်းတချို့ကတွေမှာတော့ ဟိုအရင်တော့လူပြင်းထန်တယ်မတော်တော့ပဲနဲ့ပြုတ်တော့လုံးနဲ့တော်ဆုံးနေတဲ့မျိုးတွေရှိပါတယ
်ဟုတ်ကဲ့
နောက်တစ်ခုကဒီနိုင်ငံရေးချင်းသားလူမျိုးရေးဆိုတဲ့ပြဿနာမှာကျွန်တော်သွားတွေ့တာကအကုန်လုံးကိုဘာကြောင့်မလျှောက်တလဲဆိုတဲ့အခါမှာတစ်ထောင်ချက်ဖွဲ့စည်းပုံကအဓိကကျဖွဲ့စည်းပုံခြေခံဥပဒေကအဓိကကျတယ်လို့မြင်တယ်နောက်တစ်ခုကဒီသမရနဲ့အစိုးရအဖွဲ့ပါလုံပိုင်ခွင့်အာဏာအပြည့်အဝမရှိဘဲနဲ့အဲ့ဒီသမရနဲ့အစိုးရရဲ့အထက်ကနေပြီးတော့ဒီကာကွယ်ရေးနဲ့ဒီရေးရေးကနေပြီးတော့လုံပိုင်ခွင့်တွေကိုပို့ပြီးတော့ချုပ်ကင်ထားတဲ့အနေအထားမျိုးပါတကယ်လို့အစိုးရအဖွဲ့ကရှုတ်ချင်တယ်ဆိုရင်တော့ရှုတ်လို့မရတဲ့အနေအထားမျိုးတွေရှိနေပါတယ်ဒါကြောင့်မို့လို့ဒီနိုင်ငံရေးအကျဉ်းသားတွေအကုန်လုံးမလုပ်ရတဲ့အဓိကချက်တစ်ချက်ကမှအဲ့ဒီအာဏာဖွဲ့ဝေးရေးတပ်နာလည်းပါနေရလို့ကျွန်တော်တို့ထင်ပါတယ
်ဟုတ်ကဲ့ဆိုတော့နိုင်ငံရေးအကျဉ်းသားတွေလွတ်မယ်ဆိုရင်နိုင်ငံအကျဉ်းသားမဟုတ်ဘူးလေအကျဉ်းသားတွေကိုလွတ်တယ်ဆိုရင်ဒီကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့အတည်ပြုချက်နဲ့မှသမရကလွတ်လို့ရတဲ့သဘောပြဋ္ဌာန်းထားတာဟုတ်နော
်ဟုတ်ပါတယ
်ဟုတ်ကဲ့ကိုတမောင်ဦးတို့ကဒီနိုင်ငံကျင်းသားဟောင်းများအဖွဲ့လုပ်နေတယ်နိုင်ငံကျင်းသားဟောင်းတွေစုပြီးတော့လုပ်နေကြတာဆိုတော့ကျွန်တော်တို့ပြည်သက်တွေသိအောင်ပြီးခဲ့တဲ့ရက်ပိုင်းကလွတ်တာလွတ်တဲ့အခြေအနေရဲ့နောက်ထောင်တွေထဲမှာအခုနိုင်ငံကျင်းသားတွေဘယ်နှယောက်ရှိနေသေးတယ်လို့ကိုတမောင်ဦးတို့သိထားလဲ
ပြီးခဲ့တဲ့ရက်ပိုင်းကကျွန်တော်တို့လွတ်တဲ့အခြေအနေရတော့ဗျာအခုဟို100-200ယောက်လွတ်တဲ့ထဲမှာကျွန်တော်တို့စီရင်ရတော့ကျွန်တော်တို့50နဲ့2ယောက်ခဲပါတယ်52ယောက်ခဲမှတော့တကယ်တမ်းပြောလို့ရှိရင်ကျွန်တော်တို့စုဆောင်ရရှိတဲ့စီရင်က33ယောက်ပဲပါပြီးတော့ကျွန်တော်တို့34ယောက်ပဲပါပြီးတော့အကျန်နဲ့ကျွန်တော်တို့18ယောက်ကကျွန်တော်တို့စီရင်မရဘဲနဲ့အဆုံအောင်ခံရတဲ့သူတွေပါလာပါတယ်
ဟုတ်ကဲ့
တို့တော်လည်းအခုသူတို့ကလာချိုးထောင်တို့ကျွန်တော်တို့မန္တလေးထောင်တို့ကနေပြီးတော့သူတို့တိုင်းသားဒီလက်နက်ကန်ဓာတ်ပွဲတွေကိုသူတို့လွတ်တယ်လို့ပြောတယ်ပေါ့ဗျာစက်ပွန်တစ်တွေတို့တော်အဲ့ဒါလေးကဟုတ်ကျွန်တော်တို့စီးရင်မရပါဘူးကျွန်တော်တို့တိုက်သက်ဆိုင်ရာထောင်တွေထဲမှာကျွန်တော်တို့ရဲ့အကျဉ်းသားတွေမရှိဘူးနောက်တော့ကျွန်တော်တို့တရင်းရနိုင်တဲ့ source အားနည်းနေတဲ့ဆံမှာအဲ့ဒီစီးရင်တွေမရပါဘူးလက်ရှိကျွန်တော်တို့စီးရင်ရပြောရင်တော့အခုပြီးခဲ့တဲ့ရက်ပိုင်းလွတ်ပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့နိုင်ငံရေးကျင်းသားပေါင်း90ကျော်ကျန်နေပြီးတော့နိုင်ငံရေးတရားရင်ဆိုင်ရတဲ့ဒီကတော့ကျွန်တော်တို့400ကျော်ကျွန်တော်နိုင်ငံရေးရက်ကအကျဉ်းထောင်တွေထဲမှာရှိနေကြပြီ
တရားရင်ဆိုင်နေရတာက400ကျော်ထောင်ချနေပြီသား90ကျော်ကျန်သေးတယ်ပေါ့နော
်90ကျော်ပ
ါဟုတ်ကဲ့ပါကျွန်တော်ခုနကတော့ကိုဘူကြီးပြောတဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့ကိစ္စကျွန်တော်တို့ VOA ရဲ့ Facebook Fan Page မှာဝင်ပြီးတော့မှတ်ချက်ပေးထားတဲ့သောတာရှင်တယောက်ကလည်းပဲဒီလိုမလွတ်သေးတာ2008ဖွဲ့စည်းပုံကြောင့်ထင်နေဆိုပြီးတော့ဆွေးနွေးထားတဲ့မှတ်ချက်တခုရှိပါတယ်ဆိုတော့ကျွန်တော်တို့ဒါရိုက်ဆွေးနွေးမဲ့သောတာရှင်တယောက်ကိုဖိတ်ခေါ်ရအောင်ပါမောင်ဒသနာ American ပြည်တော်စုမာနီထိုင်နဲ့မောင်ဒသနာဘယ်လိုသဘောရလဲဘာကြောင့်မလွတ်တာလဲလွတ်လိုက်လို့ဘာတွေနဲ့နားသွားပါလဲ
ဟာသူကဆောက်ပြီးတော့ဒီကင်ရီတဲ့ရုံးကလုံးရှာနေတဲ့ចောင်းသားကြီးရဲ့နိုင်ငံရေးကျန်းသားနိုင်ငံရေးတော်ကြီးဖွဲ့စည်းရဲ့စာတိုင်းချင်းနှစ်နာတော့ငါဆူရတဲ့သူရဲ့အခွင့်အာဏာဆုံးရှုံးသောကိုကြောက်ပြီးတော့ဖန်နာလိုပဲယူစားတယ်တိုင်းချင်းနှစ်နာမှာဟုတ်ဘူးအကြောက်ဆိုတိုင်းပြည်တကယ်လို့နှစ်နာဝင်ဆလို့ရှိနေအခုကဗရဲလုံးနေရတာပဲအခုအတော်ရင်းနေတယ်သူစီးနေတယ်မထူဖို့ထုတ်လို့နေကြတာဒါလည်းကတော့တိုင်းချင်းနှစ်နာလာဒါတော့တော့ဘီးမဆိုင်အရေးကြီးကဘယူဆိုင်တာဟာသူရဲ့အခွင့်အာဏာဆုံးရှုံးသောကိုကြောက်တယ်။ဒီအတွက်သူကနှင်းနံပါတ်ကိုကြောက်တယ်။အဲကြောင့်ကုန်ခွန်းတယ်
။ဟုတ်ကဲ့
။အဲတော့အဲ့တော့ဖိုင်ဟာစီကြတာ။အတိုင်းကြီးနှင်းနံပါတ်သောကိုဟုတ်
ဟုတ်ကဲ
့။သူရဲ့အခွင့်အာဏာဆုံးရှုံးသောကိုသူရဲ့ကိုကျိုးစီးပွားရေးနှင်းနံပါတ်သောကိုဒါကိုကြောက်ပြီးတော့ဖိုင်ရတာ
။ဟုတ်ကဲ
့။အဲဆွတ်တယ်ဆိုတာလည်းဟိုကဟိုအနောက်နိုင်ငံတွေကဒါတော့ဆွတ်ပြီဆိုလို့ရှိရင်အနောက်နိုင်ငံတွေကဒါကိုဝိုင်းပြီးတော့အောက်ပြေးကြတယ်။ဟာတောင်းလဲတောင်းနေပါပြီဆိုတော့အောက်ပြေးကြတယ်။အဲ့တော့ဒီကနေ့ကျတော့သူကဘာလုပ်ရလဲဆိုလို့ချင်းတောင်းအယောင်ကြတာ
ဟုတ်ကဲ
့ဒီကဆုပ်ပြီးလိုက်တာ100လောက်ဆုပ်ပြီးရအယောင်1000လောက်ကြောင့်ဖန်တာသူက
ဟုတ်ကဲ
့ဒီတိုင်းကတာသမီးအလင်းအဆက်ဆက်တွေကနောက်ပြီးတော့ဥရီတွေကြထားလိုက်တယ်ဆိုလို့ချင်းလေအဲ့ဥရီတွေကိုအခုကျန်တက်ကြည့်90ရာခိုင်နှုန်းကသူတို့ရဲ့အသက်ဥရင်စုရင်ကာကွယ်ရေးဂျုံဂျုံရေးဥရီတွေရွတ်တော့တယ်တိုင်းလူဤသားတွေရဲ့အခွင့်အာဏာကာကွယ်ဥရီဒီမိုကရေစီဖော်ဆောင်ဖို့ကာကွယ်ကဥရီတွေရှုခွင့်ရေးကာကွယ်ရေးဥရီတွေကတော်တော်ယူနေပါလေ
90
ရာခိုင်နှုန်းလောက်ရှိတာသူတို့တက်ယူကကွယ်တာဟုတ်နောက်ဆုံးရဘာလို့ထုတ်လဲဆိုလို့ရှိရင်တောင်ရောက်ကိုကကွယ်တဲ့ဥတွေထပ်ထု
တ်တောင်ရောက်
ဟုတ်အဲတောင်ရောက်ဟောကကွယ်တဲ့ဥတွေထ
ပ်ထုတ်ဟုတ်ကဲ့ဟုတ်ကဲ့
ခါတော့ဥတွေကိုတော့တောင်ကြောင့်အဲကြောင့်လို့တိုင်းပြည်နဲ့နာမှာဆူလာတဲ့သူရဲ့အခွင့်အာဏာဆုံးရှုံးသောအောင်ကိုကြောက်ပြီးတော့အလုပ်တာကိုပို့ပြီးတော့ဦးစားပြီးတယ်လို့ကျွန်တော်အဲ့လိုပဲယူဆတယ်ခင်ဗျ
ာဟုတ်ကဲ့ကိုမြာကြီးတို့ကိုယ်တိုင်ကလည်းပဲဟလာထောင်ကျင်ကျင်ကြခဲ့နှစ်အများကြီးကြခဲ့တဲ့လူတွေပါအခုထောင်ထဲမှာကြာနေတဲ့လူတွေအမှုရင်ဆိုင်နေရတဲ့လူတွေဒီလူတွေကခုနကိုဒသနာဆွေးနွေးတဲ့ထဲမှာလည်းပါပါတယ်လက်ရှိအာဏာရတဲ့လူတွေကိုဖြုတ်ချဖို့ကြိုးစားတာလားသူတို့ကဟာလာဒီလူတွေကိုငါတို့ဖြုတ်ချပြစ်မယ်ဒီလူတွေကိုဒုက္ခပေးပြစ်မယ်ဆိုတဲ့စိတ်နဲ့သူတို့လုပ်ကြတာလား
ကျွန်တော်အဲ့လိုမမြင်ဘူးဗျ။ဘာဖြစ်လို့လဲဆိုဥပမာအားဖြင့်ပြောမယ်ဆိုလို့ရှိရင်ဗျအကုန်လုံးပြန်ကြည့်အခြေခံအခွင့်အရေးပြဿနာကိုတိုက်ပွဲဝင်နေထောင်ချက်များတယ်လို့ကျွန်တော်မြင်တယ်။ဟုတ်လား
။
အဲ့တော့ဥပမာကျောင်းသားတွေဆိုလို့ရှိရင်ဒါချင်းနဲ့တရားရေးဥပဒေပြင်ချင်တယ်၊လေးခုနိုင်ရှင်းလင်းပွဲလုပ်တယ်။အဲ့ရှင်းလင်းပွဲသဘောတူညီချက်တွေကိုကောင်းတဲ့ပေါ်ပြီးပါဆိုတော့ပြောရင်းနဲ့ထောင်ချသွားတာလေ။ဆိုလို့ကျွန်တော်အစိုးရတရားကိုကြောက်ကြတယ်ဆိုတော့ကြွေးကြော်တယ်ကြွေးကြော်တယ်ဟိုတောက်စုချက်တွေရောပြောင်းသွားပါမယ
်။ဟုတ်ကဲ
့။ဟုတ်လား။အဲ့ဒါမဟုတ်ဘူ
း okay.
အဲ့တော့ကျွန်တော်မြင်တာအခုထောင်ချလူတို့များကြံကြည့်ပါကိုနေကိုနေမျိုးစင်တို့ကိုပဲကြည့်ကြည့်အခုနကပြောလို့ဒီမတ်နော်ဦးနာတို့ပဲကြည့်ကြည့်ចောင်းသားတွေကိုပဲကြည့်ကြည့်အားလုံးကအခွင့်အရေးဆိုင်ရာကိစ္စရတွေကိုတောင်းဆိုကျွန်တော်ပြောချင်တဲ့ issue base ပေါ့ကြာ
follow ကို
ပြောနေမှာပေါ့ဟောအဲ့ဒါဒီတောင်းဆိုရင်လည်းထောင်ချပုံလား
ဟုတ်ကဲ့
အတရားရင်ဆိုင်ရပုံလားအဲ့တော့ကျွန်တော်မြင်တာအစိုးရကိုဖြုတ်ချဖို့ဆိုတာတကယ်ဒီ democracy အပြင်ကူးပြောင်းရေးအတွက်လိုအပ်တဲ့အချက်တွေကိုထောက်ကြရင်လည်းထောင်ချရတယ်ကျန်ကြဖြစ်ကုန်တယ်လို့ပဲကျွန်တော်ယူဆပါ
တယ်။ဟုတ်ကဲ့ဆိုလိုတာကအာနာရှိနေတဲ့လူတွေအာနာလက်လွတ်သွားအောင်လုပ်ဖို့ယူရတဲ့လူတွေမဟုတ်ဘူးပြီးတော့ဒိုင်းပြည်ကိုမတည်မငြိမ်ဖြစ်အောင်စူးစူးပူပူဖြစ်အောင်လှုပ်နေအောင်လို့လုပ်နေတဲ့လူတွေမဟုတ်ဘူးဒီလိုပြောချင်တာကိုအများကြီ
းဟုတ်ပါလေကခက်တာကမတည်မငြိမ်မှုဖြစ်အောင်လို့စူးပူပူဖြစ်အောင်ဆိုကျွန်တော်နိုင်ငံမှာသုံးတဲ့အစိုးရဒီမိုကရေစီနိုင်ငံမှာစမတ်တာလို့ဆိုခမင်းသားရေသောကိစ္စကဘာမှပြန်လာမဟုတ်ဘူး
ဟုတ်ကဲ့
အဲ့တော့ခက်တယ်အဲ့ဒါလေဟုတ်
ဟုတ်ကိုပူကြီးကိုပူကြီးတို့အခုတော့ပါသေးလားဒီအဂျင်ဒါနိုင်ငံရေးအဂျင်ဒါစီစီရေးကော်မတီလာနောက်လည်းနာမည်တစ်ခုပြန်ပြောင်းပြရတယ်အဲ့ဒီကော်မတီကြီးရောအခုဘယ်လိုဖြစ်နေပြီးတော့ဘာတွေလုပ်နေလဲ
အဲ့ဒီကော်မတီက2015ခုနှစ်ဇန်နဝါရီလ5ရက်နေ့မှာအရင်လက်ချက်နိုင်ငံရေးအဂျင်ဒါစီစီရေးကော်မတီကိုဖြတ်သိမ်းပြီးတော့နောက်ထပ်ကော်မတီတစ်ခုဖွဲ့ပါတယ်အဲ့ကော်မတီဖွဲ့ပြီးအခါမှာတစ်ခါနာမည်ထပ်ပြောင်းတယ်အဲ့ဒါကနိုင်ငံရေးအဂျင်ဒါစီစီရေးကော်မတီလို့ကျွန်တော်သိရပါတယ်ဒါပေမဲ့အဲ့ဒီကော်မတီကိုဥဆောင်တဲ့အခါမှာတော့ပြည်ထောင်စုတရားဝင်ကြီးကဥဆောင်ပါတယ်။ဆိုတော့ပြီးတဲ့အခါကျတော့ GAAPP လို့အဖွဲ့မျိုးကိုအဲ့ဒီအဖွဲ့တွေကနေပြီးတော့ထုတ်ပြလိုက်တာမျိုးတွေရှိပါတယ်။ဆိုတော့ဒီ2015ခုနှစ်ဇန်နဝါရီလ5ရက်နေ့ကနေပြီးတော့အခုချိန်ကြီးအဲ့ဒီအဖွဲ့ကအစည်းအဝေးခေါ်တာတို့ဒီနိုင်ငံရေးကျင်းပတဲ့ပတ်သက်ပြီးတော့အစည်းအဝေးလုပ်တာတို့ဆွေးနွေးတာတို့အဲ့လိုမျိုးကိုကျွန်တော်တစ်ခါမှမကြားသေးပါဘူး
။ဟုတ်ကဲ့ဆိုတော့ပြည်ထောင်စုဝင်ကြီးကဒီနိုင်ငံရေးကျင်းပနဲ့ပတ်သက်တဲ့ကော်မတီကိုဥဆောင်တယ်ဆိုတဲ့အခါကျတော့ပြည်ထောင်စုဝင်ကြီးဆိုတာကခုနလို
ဒီ
ရဲတူဝင်ကြီးတူဝင်ကြီးဆိုတာကရဲတပ်ဖွဲ့တို့ကျွန်တော်တို့အထူးရဲတပ်ဖွဲ့ SB တို့ကိုဌာနတွေကိုကိုင်တဲ့ဝင်ကြီးဌာနပေါ့လေတို့ဆိုတော့ဒီဝင်ကြီးဌာနကပဲတကယ်တကယ်ကြတော့
ဒီလူတွေကို
ဒီလူတွေကိုဖမ်းတယ်တရားဆိုလဲဆိုဖမ်းတဲ့ဝင်ကြီးဌာနကစီစစ်တဲ့ကော်မတီကိုဦးဆောင်နေတယ်ပေါ့နော
်အဲ
နောက်တစ်ခုကဒီမှာကျွန်တော်တို့သောတာရှင်တယောက်ကဆွေးနွေးထားတဲ့ Facebook ကနေပြီးတော့ပြည်သူတွေကိုအကြောက်တရားအမြဲရှိနေအောင်လုပ်တဲ့လိုရတခုလို့မြင်နေတဲ့အထူးသဖြင့်လူငယ်တွေရဲ့နိုင်ငံရေးလှုပ်ရှားမှုအမျိုးသမီးရေးဆောင်ရွက်ချက်လူ့ခွင့်ရေးဆောင်ရွက်ချက်နဲ့စိတ်ဓာတ်ကိုတက်နေတာတဲ့ကိုဘူကြီးဘလို့သဘောရလဲအဲ့ဒါဟုတ်တလား
အဲ့တော့ဒီကဟုတ်ပါတယ်ဒီကျွန်တော်တို့တကယ်ချင်းမှန်တဲ့အတွင်ကူသွင်းရေးကာလတစ်ခုကိုတောင်းမယ်ဆိုလို့ရှိရင်လူတွေရဲ့ဒီအခြေခံလူ့ခွင့်ရေးတွေတောင်းအခြေခံလူ့လက်ခွင့်တွေကိုရှင်းသုံးဖို့ပြုအောင်မှဖြစ်ပါတယ်ဒီလိုရှင်းသုံးတာကိုအစိုးရကဆက်နေတယ်လို့မြင်နေတဲ့သူတို့ကအာဏာရှင်စိတ်တမပြောက်သေးတဲ့အားမျိုးပါနောက်တစ်ခုကသက်တမ်းတွေဆိုတာရှိနေပါပါဒီသက်တမ်းတွေကိုခိုင်ကျော်ဖြည့်ခြင်းတဲ့ပုံစံကတကယ်ဒီမိုကရေစီဆန်ရှင်ဆန်နှုံးနဲ့ဆက်ညီတဲ့ရဲတပ်ဖွဲ့ရဲ့ရှင်းသုံးပုံမျိုးမဟုတ်ဘဲနဲ့အာဏာရှင်ဆန်တဲ့ရဲတပ်ဖွဲ့ရဲ့ရှင်းသုံးပုံမျိုးဖြစ်နေတာကိုကဒီတောင်းလဲလူစိတ်တွေနှဲပါနေတယ်ဆိုတာကိုလည်းကျွန်တော်တို့ခံမှန်းလို့ရပါတယ်
ဟုတ်ကဲ့ကိုတမောင်ဦးအခုလက်ရှိအချင်းထောင်တီတီမှာနိုင်ငံချင်းသားတွေရဲ့နေထိုင်ရေးကျန်းမာရေးစားသောက်ရေးအခြေအနေကရေပုံအားဖြင့်ပြောရင်ကောင်းပါရဲ့လားအချင်းဒီဘလို့ရှိလဲကိုတမောင်ဦးတို့ဘလို့သိထားလဲ
ကျွန်တော်တို့ဟိုပေါ့နော် 1999 ပေါ့ ICRC မှာမဝင်ရင်မဆိုင်တော့အများကြီးပေါ့နော်ဟိုကောင်းလာတယ်လို့ပြောလို့ရပါတယ်သို့တော်လည်းအခွင့်အရေးတွေအပြည့်အဝရတာတော့မဟုတ်ဘူးကွာကျွန်တော်တို့ဒီနိုင်ငံရေးကျင်းသားတွေကိုရာသွေးကျင်းသားတွေနဲ့ရောတာတာရှိရဲ့နောက်တစ်ခါနိုင်ငံရေးကျင်းသားဒီကတချို့ဒီအင်းစိန်ဆောင်တို့ကတော့မှာကိုကျွန်တော်တို့ကလူသားစုနဲ့တွေ့ဆုံနေတယ်အတွင်းနဲ့အပြင်နဲ့တယ်လီဖုန်းနဲ့ကျွန်တော်တို့ပြောနေကြတော့ဘေးမှာလိုက်ရေးမှန်နေတော့ရှိသေးတယ်ဗျအဲ့တော့ဒီလိုနဲ့တကယ်တမ်းပြောတော့နိုင်ငံရေးကျင်းသားတွေရာသွေးနဲ့အခုရေးတွေကတော့ကျွန်တော်တို့ချိုးပေါက်ခံရပဲပဲဒါကျွန်တော်တို့မန်မန်နဲ့ကျွန်တော်တို့မြင်းမြန်အကျဉ်းထောင်မှာရဲနဲ့ဆန်ရတဲ့ကိစ္စဒါကျွန်တော်တို့ဒီမန်မန်အကျဉ်းထောင်ကကလေးတွေစောင်းဝဲပြေခွင့်မရတဲ့ကိစ္စတွေအကုန်လုံးကိုကြည့်ရင်အကျဉ်းထောင်ရဲ့အခြေအနေကကျွန်တော်တို့အရင်ကြီးကျိုးတက်ပြောင်းလဲလာတယ်ဆိုကျွန်တော်တို့မမြင်ဘူ
းဟုတ်ကဲ့ဒီ ICRC ပေါ့လေနိုင်ငံကချက်ချင်းနေတဲ့ကရောအကျဉ်းထောင်တွေကိုဝင်ပြီးတော့ကြည်တာစစ်တာနိုင်ငံကြီးတင်တာတွေနဲ့တွေ့တာအဲ့ဒါတွေလုတ်ခွင့်ရနေသလား
အခုနောက်ပိုင်းမှာလုတ်ခွင့်မရပြန်ဘူးကြာရှေ့ပိုင်းမှာလုတ်ခွင့်ရခဲ့တယ်1999ရဲ့နောက်ပိုင်းမှာ2005လောက်ကလုတ်ခွင့်ရတယ်။ဒါကြာပြီးတော့တခါလုတ်ခွင့်မရတော့ဘူးအခုကတော့အကန့်အသတ်နဲ့ပဲပေါ့နော
်။
ဝင်ခွင့်ရတယ်လို့ကြားတယ်သို့တော်လည်းအဲ့ဒီဝင်တဲ့အတွက်ကြောင့်ထူးခြားတဲ့ဟာတွေတော့ကျွန်တော်တို့ဆီတော့ဘာမှမကြားမိဘူးကျွန်တော်တို့
။ဟုတ်ကဲ့နောက်ထပ်တစ်ဆွေးနွေးမယ်တော်ရချင်းကြောက်ပေးခေါ်ပြစီအမေရိကန်ပြည်တော်စုမှနေထိုင်တဲ့ကိုလှမောင်ပါ။ကိုလှမောင်ကိုလှမောင်သဘောထားပြောလို့ရပါပြီ
။ဟုတ်ကဲ့ပါဗျာ။တစ်ချက်တစ်ချက်ထင်တယ်ပြောလို့ရတဲ့ကိစ္စတော့မဟုတ်ဘူးကွာချက်တစ်ချက်လက်တွေအများကြီးနဲ့မလွတ်တာပဲဒီအရှင်းဆုံးပြောရရင်လူဝိနာနဲ့အောင်ပြောရရင်တော့မလွတ်ချင်လို့မလွတ်တာပါဗျာဥပဒေတွေလည်းမရှိပါဘူးသူတို့စီမှာ2018တွေပါတယ်မရှိပါဘူးသူတို့လွတ်ချင်ချက်ချင်းဆွလို့ရပါတယ် အဓိကပြောချင်တာသူတို့လောဆယ်မှာသူတို့အကျိုးများရှိနေတယ်အကျိုးများရှိနေလို့မလွတ်တာပါပဲအဲဘယ်လိုအကျိုးများလဲဆိုရင်တော့အချင်းချင်းဆိုးခွဲအောင်လုပ်ထားတယ်နောက်တစ်ခုကဒီအခုလက်ရှိဖြစ်ပေါ်နေတဲ့အခြေအနေကိုသူတို့မတီးမငြိမ်ဖြစ်အောင်အခြေအနေဖန်တီးနိုင်အောင်သူတို့လုပ်ထားတယ်လို့ကျွန်တော်မြင်တယ်နောက်တစ်ခုကသူတို့လက်ရှိသူတို့ပြောရတယ်အခွင့်အရေးမရတယ်ကျွန်တော်ကြရလို့ရပြီလေမရလို့မရဥပမင်းသွေးတွတ်တို့မှာမှဖေးလုံးမှာရောက်တယ်ဗျာကျွန်တော်တို့ဒါတခါမှမတွေ့ဘူးပဲဖြစ်ဖြစ်တရားလား
ဟုတ်ကဲ့ဒါပေမဲ့တို့ကတော့အချုပ်တော့ကိုလှမောင်းတို့ကအချုပ်ပဲရှိသေးတယ်ထောင်ချောက်မဟုတ်သေးဘူ
းဟုတ်ပါတယ်အချုပ်ပဲပဲကျွန်တော်တို့အချုပ်တော့လည်းကျွန်တော်တို့လက်ချိန်နဲ့ဆေးရုံတက်ခဲ့ရတယ်ဗျာအခုကအာတရွှေစည်းကွက်တို့ကဘာတော့သွားစားလာလို့ဘာသာမင်းသွေးတက်တစ်နှစ်ပြည့်ကိုနေစုတာတို့လုံးခွင့်နေပေးတာကျွန်တော်နှစ်ပြည့်လို့ပြောတာမဟုတ်တော့ကျွန်တော်7ကြီးလိုက်မှာအားလုံးလှုပ်ပေးဖို့သတ်ပေးတယ်မလုံးသိဘူးလို့ကျွန်တော်ပြောပြီးသားပါဒါပေမဲ့တို့ရဲ့ไซวาตုံးนี่ล่ะจนပြောခြင်းล่ะဖြစ်တယ
်
အခုပဲကြည့်ပြကိုကျော်သိရအခုဆွေးနွေးတဲ့3ယောက်ရဲ့ဟဲ့လားအဲ့ဒီ3ယောက်ကိုအန်ဒီကဦးဝင်းမြင့်နဲ့ဒေါက်တာသိမ့်မြင့်နဲ့မဲဘုံထောင်လိုက်ဘုရုမဲသွင်းလဲဒီတဘောမျိုးသူတို့လုံနေတယ်အခုထောင်လဲမှာရှိတဲ့ကလေး400အဲ့ကလေး400ကိုဒေါင်းကြီးတို့သိနေဒေါမေဝင်းမြင့်မဲဘုံထောင်လိုက်ဘုရုမဲသွင်းလဲဒီဥစ္စာသူတို့တောက်လျှောက်တုံးနေတဲ့ไซวาလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ကုလားမောင်ကိုမြားကြီးကုလားမောင်ဆွေးနွေးတဲ့ပုံကုလားကြီးကိုမြားကြီးဘယ်လိုသဘောရလဲ
ဟိုဒါကတော့ဟိုအမြင်တွေကတော့ရှုတော့အမျိုးမျိုးကမြင်ချမှာပဲလေအကူလို့ရတော့ကြာဒါကျွန်တော်နားလည်တာအားလုံးရဲ့စိတ်ချစည်နာဒီနိုင်ငံရေးကျင်းစာရေးထောင်ထဲမှာတရားဝင်မရှိချင်ဘူးအထူးတပြည့်ခုပန်းချီနေခံထားရတဲ့မန်တော်ဦးလာကုနေမျိုးစဉ်အပါအဝင်ကျောင်းသားအကျဉ်းသားတွေအားလုံးကိုထောင်အောင်ပြန်လွတ်ချင်တယ်ဆိုစိတ်ချစည်နာရင်းကပေါ်မှာရှိတော့မျိုးမျိုးအမြင်မျိုးမျိုးနဲ့ရှင်းနေနေတယ်လို့ပဲကျွန်တော်နားလည်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့ Facebook ကဆွေးနွေးထားတဲ့သောတာရှင်တယောက်ကကျောင်းသားတွေကတိုင်းသူပြည်သားကျောင်းတိုင်းသူပြည်သားတွေကျောင်းသားတွေအတွက်စနစ်တစ်ခုကိုတောင်းဆိုတာအပြစ်ရှိသလားတဲ့ဆန္ဒပြတာအပြစ်လားတဲ့တကယ်လို့ဒီပုံစံနဲ့ဆန္ဒမထုတ်ဖော်ပဲနဲ့ရုံးစာနဲ့ဆင်ခဲဆင်ခဲတင်ပြမှတရားဝင်ဖြစ်မှာလားတဲ့ဌာနဆိုင်ရာမှာဒီလိုရုံးစာနဲ့တောင်းဆိုတဲ့ဟာတွေကဘာဘာပြီးမှထိရောက်လို့လားတဲ့နိုင်ငံကိုပိုကောင်းစေခြင်းနဲ့ဆန္ဒနဲ့တောင်းဆိုကြတာအပြစ်ရှိတယ်ဆိုရင်ဘယ်သူကနိုင်ငံအတွက်လူရဲတော့မလဲတဲ့တကူတွေလည်းမဟုတ်ဓမြတွေလည်းမဟုတ်လူသားသမားတွေလည်းမဟုတ်နိုင်ငံကိုပုံကန်သူတွေလည်းမဟုတ်စဉ်းစားလို့မရတဲ့အပြစ်ပေးခြင်းမျိုးဖြစ်နေတယ်လူကြီးမင်းများဆင်ကျင်တော်မူကြပါတဲ့ဒါကျွန်တော်တို့ရဲ့သောတာရှင်တယောက် Facebook ကနေပြီးတော့ပေးပို့ဆွေးနွေးထားတဲ့ဟာပါနောက်ထပ်တစ်ရက်ဆွေးနွေးမယ့်သောတာရှင်တယောက်ဖိတ်ခေါ်ပါမယ်ပြည်မျိုးကဥတင်သေးဝင်ပါဥတင်သေးဝင်ဘယ်လိုသဘောရပါတယ်ဆွေးနွေးပါဟု
တ်ကဲ့ကျွန်တော်တို့အမားနေတာကြာမားနေတာကျွန်တော်တို့ဘာဖြစ်လို့လဲဆိုလို့ကြည့်ကျွန်တော်တို့အရာသာအဆိုးအားတို့ကျွန်တော်တို့မြင်တာကိုကျွန်တော်တို့အမားကြာဘာဖြစ်လို့လဲဆိုတော့လက်ရှိသူတို့အုပ်ချုပ်နေတာအရာသာအဆိုးအားမဟုတ်ဘူးကျွန်တော်တို့အရာဝင်ဆိုးတာဖြစ်နေတယ်အဲ့လိုလဲဆိုတော့ဗုဒ္ဓတိသိသိရတယ်ဥသိသိဆိုပြီးတော့ကျွန်တော်တို့အောက်ခြေတိရကျဲတိအုတ်ချုံရစာသူတို့ကာဗရေဥသိချုပ်ကပဲခြင်လာတာလေအဲ့တော့ရကျဲဥသားချုပ်တဲ့တုန်းကလို့ပဲအရာအားလုံးဟာဆရာနာနဲ့ပဲသူတို့ထိချုပ်နေတာဆိုတော့ဒါကသိမဆန်းဘူးပြလွတ်ချင်လို့မယ်ဆန့်ကျင်ဆန်းမယ်ဒါသူတို့သဘောပဲလေ
ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့ကဒီမိုကရေစီရအောင်ကျွန်တော်စိုးစားယူရမှာပဲဗျာ
ဟုတ်ကဲ့ကိုဘူကြီးအခုဥတင်သေးဝင်ဆွေးနွေးသွားတဲ့ပုံမှာပေါ့နောက်ပြီးတော့ခုနဟိုတယောက်ပြောသွားတဲ့ထဲမှာလည်းပါပါတယ်အခုဆိုရင်ဒီနေ့ဆိုရင်လည်းပဲဒီတခြားလူခွင့်ရေးမြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးပြောဆိုလှုပ်ရှားနေတဲ့အဖွဲ့တွေကလည်းပြောပါတယ်မြန်မာနိုင်ငံမှာကနိုင်ငံရေးကျင်းသားဆိုတာကဒေါ်ကြဖမ်းလိုက်ဒေါ်ကြပြန်လွှတ်လိုက်ဒေါ်ကြပြန်လွှတ်လိုက်ဒေါ်ကြဖမ်းလိုက်စုံလေတကားလို့ပေါ့နော်ဒီဘက်ကဝင်ဟိုဘက်ကထွက်ဟိုဘက်ကဝင်ဒီဘက်ကထွက်ဆိုတာမျိုးဖြစ်နေတယ်တဲ့ဘာကြောင့်အဲ့လိုဖြစ်နေလဲလို့ကိုဘူကြီးယူဆလဲ
ဒီတော့ဒီအစိုးရဘုရင်ကတကယ်ဒီမိုကရေစီအစိုးရပုတ်ပဲနဲ့ဒီစစ်အာဏာရှင်အစိုးရဆန်ဆန်ဖြစ်နေသေးတာပါဒါကအဓိကအချက်ပါတခုကလည်းဒီနိုင်ငံရေးအခြေအနေတွေကိုကြေစားခံလို့ထားပြီးတော့အသုံးချနေခြင်းအပြင်သူတို့အတွက်တချို့လိုအပ်တဲ့နိုင်ငံရေးရထောက်ခံနိုင်ငံရေးရထောက်ခံမှုတွေသူတို့ရနေတာမျိုးလည်းရှိပါသေးတယ်။အဲ့လိုမျိုးအသုံးချနိုင်မှုတွေနိုင်ငံရေးအခြေအနေတွေကိုဖမ်းလဲရှုလိုက်ဆိုတဲ့အမျိုးနဲ့ကစားနေရတယ်ကျွန်တော်တို့ဟိုအရင်ကရတဲ့အခြေအနေကစားပြောပါရတယ်။အခုလည်းထပ်ပြီးတော့ဒီလိုမျိုးပဲပြောရမှာပါ
။ဟုတ်ကဲ့။ကိုတမောင်ဦးတို့ဒီထောင်ချနေတဲ့လူတွေပေါ့လေနိုင်ငံရေးကျင်းသားတွေနောက်တစ်ခါကျွန်တော်တို့ဦးလက်ရှိအမှုဆိုင်နေတဲ့လူတွေမှာအခက်အခဲရှိနေတဲ့လူတွေကိုရောကိုတမောင်ဦးတို့အကူအညီပေးတာတွေပြည်ပြောဝါအကူအညီပေးနိုင်သလားအဲ့လိုအကူအညီပေးနိုင်ဖို့အတွက်ကောကိုတမောင်ဦးတို့ကိုယ်တိုင်ကအကူအညီတွေရရလား
နော်ကျွန်တော်တို့ကအဓိကတော့ဒါထောင်ချနေတဲ့လူတွေကိုတော့ကျွန်တော်တို့ကဝေးပြေးရတော့ကျွန်တော်တို့အများကြီးထောက်ပံ့နိုင်တဲ့နေသားမရှိပါဘူးသို့တော်လည်းကျွန်တော်တို့ကသူတို့ရဲ့မိသားစုအိမ်ကိုသွားပြီးတော့ကျွန်တော်တို့စိတ်သက်ရေးရအားပေးရနောက်တစ်ခါကျွန်တော်တို့စာအုပ်စာတမ်းတွေနဲ့ကျွန်တော်တို့တတ်နိုင်သေးပေါ့နော်ကျွန်တော်တို့စားပြရတောက်ဆရာတွေထောက်ပံ့ပါတယ်ကျွန်တော်တို့အလားတူပါပဲကျွန်တော်တို့ဒီအခုတရားရင်ဆိုင်နေတဲ့လူတွေရဲ့ရုံးထုတ်တွေကိုကျွန်တော်တို့သွားတယ်သူတို့ကိုအားပေးတယ်ဒါကသူတို့မှရှိနေလို့ပါလို့ဥပဒေပိုင်းဆိုင်ရာအခက်အခဲတွေရှိရင်ကျွန်တော်တို့ကူညီဆောင်ရွက်ပါတယ်ကျွန်တော်တို့ဒီဘက်မှာတော့ကျွန်တော်တို့အနေနဲ့ကတော့တတ်နိုင်သေးပေါ့နော်ကျွန်တော်တို့ရဲ့ကိုယ်ပိုင်ငွေကြေးတွေကိုလည်းကျွန်တော်တို့ဒီငွေကြေးသားတွေကိုစာနာတဲ့အလူချင်းတွေကငွေကြေးကိုပဲကျွန်တော်တို့တတ်နိုင်သေးအသုံးပြုရတဲ့အတွက်ကြောင့်
ကျွန်တော်တို့ကဘဏ္ဍာရေးရအခက်အခဲရှိတဲ့ဆိုကြဘဏ္ဍာရေးရတော့ကျွန်တော်တို့အများကြီးထောက်ပံ့ပေးနိုင်တဲ့အနေအထားမရှိပါဘူးကျွန်တော်တို့ပတ်သက်အစဉ်ပြေတဲ့အခါမှာတော့ကျွန်တော်တို့နိုင်ငံရေးကျင်းသားတွေကိုနိုင်ငံရေးကျင်းသားဟောင်းကြီးရဲ့ကျွန်တော်တို့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုကျွန်တော်တို့အသက်မွေးဝမ်းကြောက်တင်တဲ့နေ့ကိုရောကျွန်တော်တို့တက်နိုင်ပြီးလုပ်ပေးပါတယ
်ဟုတ်ကဲ့ခင်ဗျာကိုအမကြီးကျွန်တော်ဒီနေရာမှာသတိထားမိတာကပြည်ထောင်မှာရှိနေတဲ့နိုင်ငံရေးအင်အားစုတွေပေါ့နော်နိုင်ငံရေးအင်အားစုတွေဆိုတာနိုင်ငံရေးပါတီတွေတခြားနိုင်ငံရေးအတက်ကြွလှုပ်ရှားတဲ့တခြားအင်အားစုတွေပေါ့နော်ဒီနိုင်ငံရေးအကျဉ်းသားလှုပ်ပေးဖို့ကိစ္စနဲ့ပတ်သက်ပြီးတော့ဒီလောက်ကြီးအားကောင်းမောင်းတမ်းမပြောဘူးလို့ကျွန်တော်အဲ့လိုမြင်တယ်ဟုတ်လားကိုအမကြီးဘာကြောင့်အဲ့လိုဖြစ်တာလဲ
ဟုတ်တယ်ဗျဟုတ်တယ်ဗျအဲ့ဒါတော့ကျွန်တော်လည်းအဲ့တိုင်းကိုဝန်ခံရမှာပဲဒါဖြစ်တယ်ဆိုတော့လည်းနိုင်ငံရေးအခြေအနေပေါ်မူတည်ရတဲ့ဥပမာအဖြစ်ပြောမယ်ဆိုလို့ရှိရင်အားလုံးသိကြတဲ့အတိုင်းပဲနိုဝင်ဘာလမှာကျွန်တော်ရွေးကောက်ပွဲတက်တယ်ဒီရွေးကောက်ပွဲတက်ကိုဒီမိုကရက်တစ်အင်အားစုရဲ့အနေရရှိရဘူးအတော့ကိုလုံးပန်းရတဲ့ကာလာယူဖြစ်သန်းရတယ်အဲ့ဒီခါမှာနိုင်ငံရေးကျင်းသားကိစ္စကစိတ်တော့တစ်ခါထပ်ဖြစ်ကြတယ်အခုလေအာဏာလွှဲပြောင်းကိစ္စနဲ့အဲ့ဒီကိုတွားနေချင်းခါလာမျိုးမှာနိုင်ငံရေးကျင်းသားရဲ့ကိစ္စနဲ့ပတ်သက်ပြီးတက်ကြွတဲ့တုံ့ရှားမှုမျိုးကတော့အမှန်ပဲမရှိဘူးဆိုတာဒီမှာ
ဟုတ်ကဲ့ကျွန်တော်စိတ်ထဲမှာတွေးဖြစ်မိတာကထောင်ထဲမှာနေရတယ်ဆိုတာတရက်တနာကြီးနေရသလောက်မင်းပိုင်းနေရတယ်လို့ထောင်ထဲမှာနေရတဲ့လူတယောက်ရဲ့ဘဝနစ်နာတာပဲဗျာဆိုတော့ဒီလူတွေဟာလှုပ်ပေးလို့ရတယ်ဆိုရင်လှုပ်ပေးလိုက်ရုံပဲအခုလူငယ်လေးတွေဆိုရင်သူတို့ဘဝအညွန့်တလူလူတက်နေတဲ့အချိန်မှာတစ်ချိန်လုံးကလည်းမြန်မာနိုင်ငံမှာလူငယ်တွေအများကြီးအညွန့်ရိုက်ချိုးခံခဲ့ရတယ်တိုင်းပြည်အတွက်အင်မတန်တန်ဖိုးရှိတဲ့လူငယ်တွေဒီနေ့လည်းပဲဒီအချိန်တွေဖြစ်နေတော့မယ်တိုင်းပြည်ကိုစောက်ဖို့အတွက်တည်ဆောက်ဖို့အတွက်တကယ်ကိုဟလာတန်ဖိုးရှိတဲ့လူသားအင်အားအရင်းမြစ်တွေဆုံးရှုံးနေရတဲ့အချိန်မှာဘာကြောင့်ဟလာအလုံးကဝိုင်းပြီးတော့ကဲလှုပ်ပေးကြရအောင်ပါလှုပ်ကြအောင်ပါလို့ဝိုင်းပြီးတော့တက်တက်တွန်းတွန်းမလှုပ်တည်းလဲဆိုတာကျွန်တော်အဲ့ဒါကိုစဉ်းစားမရတာပ
ါဟုတ်ပါတယ်ဟုတ်ပါတယ်တပိုင်းတော့ရှိတာပေါ့ဗျာတပိုင်းတော့ရှိတာပေါ့ဗျာတက်ဆိုင်ရနဲ့တွေ့တဲ့ခါမှာတရားဝင်တည်မထုတ်ပြန်မယ်နဲ့အစိုးရကတောင်းမရှိတဲ့လူကြီးကိုပြောတဲ့ကိစ္စမျိုးတွေပါရှိတယ်ဗျာ
တော့တော
့ရှိခဲ့ပြီအဲ့ဒါကြီးတော့ရှိတယ်အဲ့ဒါတွေကတော့ကျွန်တော်ထင်တယ်နိုင်ငံရေးပါတီတွေလည်းနိုင်ငံရေးပါတီနဲ့တမန်နဲ့တွေ့တဲ့ပွဲမှာနိုင်ငံရေးပါတီတွေကတရားဝင်ပြောတာရှိတယ်လူပေါင်းပြပါပြီးပါဦးလေပြောတယ
်ဟုတ်ကဲ့
အလားတူပဲကျွန်တော်တို့ဘဏ်ကဟာပြောရည်လည်းရှိတယ်သို့တော့နိုင်ငံရေးကျင်းသားအလုံးတွတ်လာဖို့ကိစ္စကိုစိုက်လိုက်မတက်လုပ်ပြီးတော့မှပြောပြီးတော့မှအလေးနဲ့ထားပြီးတော့ပေါ့န
ော်ဒီ
ဆွဲထုတ်မှုဆိုတဲ့ကိစ္စကတော့အမှန်အားလေအားနေတာအမှန်ပဲ
ဒါလည်း
ကျွန်တော်ထင်ပါတယ်နိုင်ငံရေးအခြေအနေတွေကြောင့်မှာဒါလည်းကိုကျော်တော်သိတဲ့ကျွန်တော်လုံးဝသဘောတူတယ်တရက်နေချင်းကထောင်ထဲမှာတရက်နေချင်းကတရက်ဆုံးဆုံးရတယ်ဒီပဲ
ဟုတ်ကဲ့ခင်ဗျာ
ဟုတ
်တဲ့ဆိုရင်မယ်ပခုတ်ကူမျိုးကကိုကမောင်လွင်ကိုကမောင်လွင်သဘောထားပြောလို့ရပါပြီခင်ဗျာ
ကျွန်တော်အမိရတော့လေအခုဆက်ဆံရေးကောင်းပါလေချောင်းဆိုင်ဆက်ရပြီတဲ့တော့ဆောင်းကြောင်းတို့ဒီနေ့ချောင်းနေရတို့အကားဆောင်ကြရဲ့နေပါလေနေမနေ့ကတော့ကျွန်တော်ကလေဒီပုဂ္ဂိုလ်ကြီးကသူ့ရဲ့အားနည်းချက်ကိုအစိုးရတချို့ဒီနေ့ဆိုရယ်အားနည်းချက်ကိုအချက်ကိုသူ့နေပုံပါအဲ့ဒါကြည့်လို့ရတယ်အဲ့ဒါအခုကြောင်းနေကျွန်တော်သူတွေတိတ်မှုဆိုတော့ထင်တယ်ခင
်ဗျဟုတ်ကဲ့ခင်ဗျာကျွန်တော်တို့ Facebook ကနေပို့ထားတဲ့သောရရှင်တယောက်ကအလှည့်မကြသေးလို့ပါတဲ့အကူပြောင်းကာလဆိုတော့နောက်တစ်ခေါက်မဖမ်းခြင်းလို့လည်းဖြစ်မယ်တဲ့ကိုပူကြီးဖြစ်နိုင်လား
အဲ့လိုမျိုးတော့ဟိုမဖြစ်နိုင်ဘူးထင်ပါတယ်ဘာဖြစ်လို့လဲဆိုတော့အကူပြောင်းကာလဥမာနောက်အစိုးရတက်လာမယ်ဆိုရင်တော့မနောက်အစိုးရကတကယ်လူငယ်ရေးပိုင်းဆိုင်ရာကိစ္စတွေကိုစီမံခန့်ခွဲရပါမလားပေါ့ဒီလိုနောက်ဆိုရကစီမံလူငယ်ရေးပိုင်းဆိုင်ရာကိစ္စတွေကိုစီမံခန့်ခွဲမရဘူးဆိုလို့ရှိရင်ပြည်ရင်းစစ်ကလည်းဆက်ပြီးတော့ဖြစ်နေနိုင်သေးတယ်ပြည်ရင်းစစ်ဆက်ဖြစ်တယ်ဆိုလို့ရှိရင်အဖွဲ့အစည်းတွေကလည်းအများကြီးဆက်ဖြစ်နေဖြစ်နေနိုင်ပါသေးတယ်အဲ့လိုပဲဒီမြို့ပေါ်မှာဒီဆန္ဒပြမှုနေရဆိုဆန္ဒပြမှုတွေဖြစ်တဲ့အခါကျရင်လည်းတဟာရန်သူလူမျိုးသဘောထားပြီးတော့မြင်နေတဲ့အခါမျိုးတွေရှိနေတယ်ဆိုလို့ရှိရင်တော့သူတို့ကဖန်တာစီရရဲ့ညက်တာတွေကဆက်ပြီးတော့လုပ်နေဖို့မတော်ရှိပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကနောက်အစိုးရတက်လာလို့ဒီပြဿနာတွေကိုပြေလည်သွားမယ်လို့ကျွန်တော်တို့စိတ်ထဲမှာကျွန်တော်ယုံကြည်လို့မရသေးပါဘူး
။ဟုတ်ကဲ့ကျွန်တော်အိမ်မှာကိုကြီးကျွန်တော်ဖြတ်မိလိုက်ချင်တယ်အဲ့ဒါကျွန်တော်ဆက်မိမဲ့မေးခွန်းထဲမှာပါတယ်ကျွန်တော်သိချင်တာကကဲဒီမိုကရေစီတောက်လျှောက်တောင်းဆိုခဲ့တဲ့အစိုးရလူခွင့်ရတောက်လျှောက်တောင်းဆိုခဲ့တဲ့လူတွေကဥဆောင်တဲ့အစိုးရတက်လာပြီ။အဲ့ဒီခေတ်မှာရောနိုင်ငံရေးကျင်းသားဆိုတာဆက်ရှိနေဦးမှာလား။
အဲ့တော့ဆရာတော်တို့တို့အဲ့အစိုးရကတကယ်လူမျိုးရေးအရောတိုင်းပြည်ရဲ့အရာရာကိစ္စကိုစီမံခန့်ခွဲနိုင်ခွင့်ရှိတယ်ဆိုရင်တော့ဒီပြဿနာကပြီးသွားပါလိမ့်မယ်။စီမံခန့်ခွဲခွင့်မရှိဘူးဆိုလို့ရှိရင်တော့ဒီပြဿနာကဆက်ရှိနေဦးမယ်လို့ပဲကျွန်တော်ပြောပါမယ်
။ဟုတ်ကဲ့ကိုမြားရေးရောဘယ်လိုသဘောရလဲ။နိုင်ငံရေးကျင်းသားဆိုတာဒီမိုကရေစီကိုတောင်းဆိုလာတဲ့လူခွင့်ရေးကိုတောက်လျှောက်တောင်းဆိုလာတဲ့လူတွေဦးဆောင်တဲ့အစိုးရလက်ထက်မှာရောရှိနေဦးမှာလား
။ဒီလိုရှိရကြအဲ့လာက2008ခွဲစည်းအုပ်ချုပ်မှုအခြေခံဥပဒေနဲ့ဆိုင်သွားပြီလေ။နောက်တစ်ခုခေါင်းဆောင်ချုပ်ကိုအခြေခံဥပဒေရောလုံခြုံရေးကိုတက်လာတဲ့တိုင်းအစိုးရအစီအမံခန့်ခွဲနိုင်တဲ့အခြေအနေမျိုးမှာမရှိတာကျွန်တော်မြင်တာလူနည်းထက်လာမှုပြေးမယ်ဆိုလို့ရှိရင်တော့မှကျွန်တော်တို့ကာလုံနဲ့သဘောတူညီချက်မှာတော့ရတဲ့ကိစ္စအရှိတယ်
ဟုတ်ကဲ့
ဒါရှင်းနေတယ်လေအဲ့ဒါတွေမပြေနိုင်သေးကာလပတ်လို့ဘယ်လိုလုပ်နိုင်ငံရေးကျင်းသားထောင်ထဲမှာမရှိတဲ့အခြေကိုဘယ်လိုလုပ်ရအောင်လဲဗျာကျွန်တော်ထင်တယ်ဗျ
ဟိုလူကပုပ်ပူကြီးလိုပဲကျွန်တော်အဲ့တိုင်းပဲမြင်တယ်ဟိုနိုင်ငံရေးစဉ်းစားရမရှိတော့ဘူးဆိုရဟာတော့မဖြစ်နိုင်ဘူးထင်တယ
်ဟုတ်ကဲ့နောက်တစ်ခုကကိုမြာရေးလို့လို့အခုကဲကျွန်တော်တို့411တက်လာအခုနောက်ဆုံးလှုပ်ပေးတဲ့လူတွေ411တက်လို့ပြောတယ်ကျွေးကြံနေပေါ့ထောင်ကျွေးကြံနေပေါ့ဆိုတော့အချိန်မြွေးဓာတ်တွေကနောက်တစ်ခါပြန်ဖမ်းနေဆိုရင်ငကိုလိုကကြံတဲ့အကျွေးနဲ့ထပ်ပေါ့နောက်တစ်ခါ3နှစ်ကြာရင်ငကိုလိုကကြံတာ10နှစ်ဆို13နှစ်အဲ့ဒီကျွေးကြံတွေကရောဖြတ်နိုင်ပါလားကိုမြာရေး
အဲ့ဒါပါတော့ဗျာကျွန်တော်တို့မှာကျွန်တော်တို့ရဲ့ဒီထွက်လာတဲ့ကာလတစ်လျှောက်လို့မှာတွတ်တဲ့လူတွေအားလုံးပြေးသွားတဲ့အချက်က411ဆိုတဲ့ဟာကိုကျွန်တော်တို့ကမေ့ထားလိုက်တာအမှန်411ကချီထားတာကြတကယ်တမ်းအရှင်းလွတ်မယ်ဆိုလို့ရှိရင်ကျွန်တော်ဖြစ်နေခြင်းနဲ့လူငင်းချမ်းသာခွင့်ဆိုတာအရှင်းကိုလွတ်နေရမှာဘာနဲ့မှသူ့ကိုထပ်ပြီးချိန်ောက်ထားကြမလို့ဘူးလို့မြင်တယ်လေတကယ်တမ်းကျဒီ411ဆိုလူရင်ယူတုံးလို့ရတဲ့အရှင်းကိုထားထားတယ်ကိုယ်တိုင်ကသဘောပေါက်ဖို့လိုတယ်ကိုယ်ကိုယ်လည်းအဲ့ဒါတွေကိုမတွေးပဲနဲ့ကိုထင်ရတွေပဲတွေးနေမှာဆိုတော့မှားပါပဲ
။ဟောအဲ့ဒီမှာကျွန်တော်တခုဦးပဲစဉ်းစားမိတယ်အခုပဲစဉ်းစားမိတာက411တင့်နဲ့ပြန်လွတ်ထားပြီးတဲ့လူတွေကနိုင်ငံချင်းသားဟောင်းတွေထဲမှာအသက်အရွယ်ကြီးရင်းလို့ကျမကြီးချုပ်ရင်းလို့ကွယ်လွန်သွားကြတဲ့လူတွေရှိတယ်။ဟုတ်တယ်နော်ကိုပြားကြီး။411တင့်နဲ့ကျွေးကြံနေတဲ့အချိန်မှာပဲအဲ့ဒီကျွေးထောင်ကျွေးမကြည်သေးခင်အချိန်မှာပဲအပြင်ရောက်ပြီးတော့ကွယ်လွန်သွားတဲ့လူတွေရှိတယ်။အဲ့ဒီလူတွေကို411ပဲဖျက်ပေးသလား။
မရှိပါဘူးကြအဲ့လိုပဲဖြစ်ထားမှာကျွန်တော်တခါမှမကြောက်ဘူးလို့ပါဘူ
း။အခုကိုမြာရဲတို့411နဲ့ပြန်ပြီးတော့ထောင်ထဲထည့်ရအောင်မှာအဲ့ဒီတေးသွားတဲ့လူတွေကပြန်ခေါ်ပြီးတော့ထည့်ရမယ်တဘောပေါ့
။411မှာမဖြစ်သေးတာကြအဲ့တော့သူတို့ပုံမှာလည်းအကျိုးပေးအောင်လည်းတဘောမျိုးလည်းလွလွလွလွလက်တော့မချွတ်လွတ်နိုင်တဲ့ဘဝမျိုးဖန်တီးထားရလို့ပဲထင်တာပဲကြ
။ဟုတ်ကဲ့ကိုတမောင်းဦးကိုတမောင်းဦးတို့ခုမေးချင်သေးတယ်ဒီနိုင်ငံရေးအကျဉ်းသားတွေထောင်ထဲမှာရှိနေတဲ့လူတွေအပြင်ပြန်လွတ်လာတဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေရဲ့တာရေးနာရေးလူမှုရေးကိစ္စဝိစားတွေရောကိုတမောင်းဦးတို့ကောင်းကောင်းလုပ်နေနိုင်လား။
အဲ့ဒါကျွန်တော်တို့လုံတာနိုင်တာကတော့အကန့်အသတ်ရှိပါတယ်ဗျ။အဓိကကတော့ဗန္နာရေးနောက်တစ်ခုကတော့နိုင်ငံရေးကျင်းသားတော်တော်များများကကျွန်တော်တို့အသက်အရွယ်ကြီးရင်းတဲ့အခါမှာကျွန်တော်တို့ဒီဘက်မှာသံဝဲမြောက်ကနေနေလုပ်ပေးတော့လေ။အဲသူတို့အတွက်တကယ်လည်းမထီရောက်ဘူး။သူတို့အတွက်ထီရောက်တာကတော့သူတို့ရဲ့ဟိုတပိုင်းတိုင်းစီးပွားရေးလုပ်ငန်းလေးကိုကျွန်တော်တို့ထူထောင်ပေးနိုင်လို့နဲ့သူတို့ရဲ့ဒီကလေးတွေရဲ့ပညာရေးလုပ်ငန်းတွေကိုကျွန်တော်တို့ကူညီနိုင်မယ်ဆိုရင်တော့ထီရောက်ပါမယ်။အခုအဲ့ဒါအထ
ူးကို
ကူညီပေးနိုင်တာကတော့ကျမ်းမာရေးဆောင်ရှားမှုပါပဲအဓိကတော့ဒီဥဝင်းပင်ဖောင်ဒေးရှင်းကကျမ်းမာရေးဆောင်ရှားမှုကိစ္စကိုအဓိကကျွန်တော်တို့လုပ်ပေးနေပါတယ်
ဟုတ်ကဲ့ပါကိုတမောင်
တို့တက်နေပြီ
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဝင်ဆွေးနွေးကြတဲ့ပင်နေဆွေးနွေးသူတွေဝင်ဆွေးနွေးသူတွေနားထောင်တဲ့ပရိသတ်အားလုံးကျေးဇူးတင်ပါတယ်ဘယ်ဆိုးကပြောင်းပြောင်းဥပဒေမပြောင်းရင်တော့နိုင်ငံရေးအကျဉ်းသားစုံလေတကားကြီးပိတ်မယ်လို့မထင်ပါကြောင်းပြောကြရင်ဒီကလေးစီစဉ်ဒီမှာညီအောင်ချုပ်ပါတယ်ခင်ဗျာ
စနေနေ့ညတရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုဆွေးနွေးခဲ့တဲ့အစီအစဉ်ကိုတနင်္ဂနွေနေ့မနေ့မှလည်းပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုနန်းလောင်ကအကြေညာပေးမှာဖြစ်ပါတယ
်ဆီးရီးယားနိုင်ငံတွင်နိုင်ငံရေးအပြောင်းအလဲတွေဖြစ်လာဖို့ဘလို့ရှစ်တိုးလှုပ်ဆောင်မလဲဆိုတာကိုအမေရိကန်နဲ့သူ့ရဲ့ပင်လယ်ကွေ့မဟာမိတ်နိုင်ငံတွေကကနအူးအနေနဲ့ရှင်းရှင်းလင်းလင်းဆွေးနွေးပြီးပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကပြောပါတယ်ဆော်ရီအာရေဗျာကအရာရှိတွေပင်လယ်ကွေ့ပူပေါင်းဆောင်ရွက်ရေးကောင်စီအဖွဲ့ဝင်တွေနဲ့တွေ့ဆုံပြီးစနေနေ့မှာဆော်ရီမြို့တော် Riyadh ကနေ Mr. Kerry ခုလိုမှတ်ချက်ပေးပြောဆိုသွားတာပါဆော်ရီအာရေဗျာနဲ့အီရန်နိုင်ငံတို့အကြားဆက်ဆံရေးတိုးတက်ကောင်းမွန်လာဖို့ဆော်ရီကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry တိုက်တွန်းသွားမယ်လို့ခန့်မှန်းရပါတယ်ဆူနီမွတ်စလင်အများစုရှိတဲ့ဆော်ရီနိုင်ငံနဲ့ရှီးအိုက်မွတ်စလင်တွေကြီးစိုးရာအီရန်တို့ကပြိုင်ဖက်နိုင်ငံတွေဖြစ်တည်ရှိနေတာပါအမေရိကန်နဲ့အီရန်တို့ရဲ့အကျဉ်းသားလဲလှယ်ရေးကိစ္စကိုအီရန်ရဲ့နျူကလ িয়ার သဘောတူညီမှုနဲ့ပတ်သက်မှုမရှိဖို့အရေးကြီးတယ်ဆိုတာကိုအမေရိကန်အစိုးရကခံယူထားတယ်ဆိုတာကိုလည်းဆော်ရီအရာရှိတချို့နဲ့တွေ့ဆုံပြီးသတင်းထောက်တွေကို Mr. Kerry ကပြောဆိုသွားပါတယ်IS အစွန်ရောက်အကြမ်းဖက်သမားတွေကိုတိုက်ခိုက်ချေမှုန်းဖို့အတွက်အီရတ်နဲ့ဆီးရီးယားနိုင်ငံတွင်အမေရိကန်ကြီးတပ်သားတွေဆက်လက်ထားရှိဖို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကတောင်းဆိုလိုက်ပါတယ်။အမေရိကန်တပ်သားတွေဟာဒေသခံတပ်တွေရဲ့ကျွမ်းကျင်မှုအပေါ်အားထားရလိမ့်မယ်လို့လည်းဆွစ်ဇာလန်နိုင်ငံ Davos မြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးညီလာခံမှာ CNBC ရုပ်မြင်သံကြားဌာနနဲ့တွေ့ဆုံဝင်မြန်ခံတစ်ခုအတွင်း Mr. Kerry ကပြောဆိုသွားတာပါ။တူရကီနိုင်ငံမှာရောက်နေတဲ့အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့မှာတူရကီသမ္မတအဝန်ကြီးချုပ်တွေနဲ့တွေ့ဆုံပြီးတဲ့နောက်ခီးစဉ်ကိုအဆုံးသတ်ပါမယ်။အစ္စတန်ဘူမြို့တော်မှာအရက်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့တွေ့ဆုံချိန်အတွင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခြင်းပေါ်တူရကီအစိုးရကနိုင်နေတဲ့ကိစ္စမစ္စတာဘိုင်ဒန်ကဝေဖန်ပြောဆိုခဲ့ပြီးနောက်တစ်ရက်မှာတွေ့ဆုံမှာပါ။တူရကီအစိုးရဟာနမူနာကောင်းပြတဲ့အလုပ်ရမျိုးမလုပ်ဘူးလို့မစ္စတာဘိုင်ဒန်ကပြောပါရယ်။
တည်င်းချင်းချက်ကိုနန်းလောင်ကကြီးညာပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လို့ရေမှုကမဆုမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Robert Lewis ဖြစ်ပါတယ် VOA American သံညဘက်မြန်မာဘာသာအစီအစဉ်ကို line to meter 24 25 30နဲ့ 50 နဲ့ line လာမီတာ190တို့ကနေည9နိုင်ကနေ10နိုင်အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်တင်းငွေနဲ့မနေ့ဘက်အစီအစဉ်တွေကိုတော့ line to meter 30နဲ့ 40နဲ့ 49တို့ကနေဖန်ယူနားဆင်နိုင်ပါတယ်ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.